Welcome to the Voice of America in Burmese.
Mingla mane kema sa. Washington ne ro view American tan ga ni 2020 August 16 ye. Tining rue ne mane khin season rue go Myanmar san lo ji mane 6 nai ga ni 9 nai thi. Line lo meter 2440 ne 51. Line lo meter 190 rue ga ni thon lwin pe ni ba bi. Chuma khin myo tat ba.ဒီမနေ့ခင်သတင်းတွေကိုကိုညောင်ဝင်းအောင်နဲ့အတူပြောပြပေးပါမယ်။ကမ္ဘာမှာ COVID-19 ကူးစက်ခံရတာနဲ့သေဆုံးတာအများဆုံးဖြစ်နေတဲ့ American နိုင်ငံမှာဒီရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးမှုတွေတိုးပြီးလုပ်ဖို့လူလူကျန်းမာရေးနဲ့ဗဟိုအစုအယားရှိတချို့ကတိုက်တွန်းနေတဲ့ကြားကပဲသွားရောက်စမ်းသပ်စစ်ဆေးသူဟာတစ်နေ့တစ်ခြားရော့ကျလာနေပါတယ်။နိုင်ငံတော်ဒီရောဂါဖြစ်ပွားမှုကိုခြေရာခံဖို့လုံအားပေးပုံစံနဲ့စုပေါင်းဆောင်ရွက်တဲ့COVID ခြေရာခံ project ကကောက်ယူတဲ့ဆင်းရဲအရာဆိုရင်လွန်ခဲ့တဲ့သတင်းနှစ်ပတ်ထဲမှာနေ့လိုက်ကောက်ခံတဲ့စမ်းသပ်စစ်ဆေးမှုအရေအတွက်ကြာဆင်းလာတာတွေ့ရပါတယ်။သမရအင်ဗျူနဲ့တခြားသတင်းအရင်းမြစ်အများပြားကနေကြေကြေပြန့်ပြန့်ကောက်ယူတဲ့ဒီ project system မှာအောက်ကုလတွင်နိုင်ငံရေးနေ့စဉ်စမ်းသပ်စစ်ဆေးခံသူပေါင်း93,000ကျော်ရှိပြီးအရင်လာတုန်းကတော့9,000ခွဲလောက်ရှိနေတာပါ။လာပေါင်းတော်ကြာစမ်းသပ်စစ်ဆေးမှုခံရသူတိုးလာတဲ့နောက်ပိုင်းဒီလိုအစစ်ဆေးခံသူအရေအတွက်ရော့ကျသွားတာဟာဒီနှစ်တွင်မှာအကူဆက်ခံသူတဟုန်တို့မြင့်တရာကနေအတိုးလျှောက်ရှိပုံမှန်ဖြစ်သွားတာနဲ့စမ်းသပ်စစ်ဆေးမှုအတော်ကြာဆောင်ရတာစစ်ဆေးမှုအဖြစ်ရဖို့ကြံ့ကြာတာတွေကြောင့်ဖြစ်နိုင်ပါတယ်။စနေနေ့မှာကမ္ဘာတလောကိုဗစ် -19 အကူဆက်ခံသူ23,000ရှိသွားပြီဖြစ်ကြောင်း John Hopkins တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းမှာဖော်ပြပါတယ်။ရုရှားနိုင်ငံမှာကိုဗစ် -19 ရောဂါကာကွယ်ဆေးသစ်စပြီးထုတ်နေပြီလို့ကျန်းမာရေးဝန်ကြီးဌာနသတင်းထုတ်ပြန်ပြီးနိုင်ငံပိုင်းတွင်မှာပဲကာဝယ်ဆေးပရမတ်ထုတ်ခဲ့တယ်လို့ကျန်းမာရေးဝန်ကြီးပြောကြားချက်ကိုကိုးကားပြီး Russian Interfax သတင်းကဖော်ပြပါတယ်။ကမ္ဘာတစ်လောCOVID-19 ကာဝယ်ဆေးထုတ်နိုင်မှုအပြိုင်ဆိုင်လုပ်နေချိန်မှာ Russia အစိုးရကဆေးထုတ်ဖို့အ мян အတီးပြုတ်ပေးလိုက်တာဟာဘေးကင်းလုံခြုံမှုထက်သူ့နိုင်ငံဂုံးတက်အောင်ရှည်လန်းတင်တာမျိုးဖြစ်မှာဆိုရင်ကြောင့်သိပံပညာရှင်တချို့ကပြောပါတယ်။ Corona Virus အတွက်ပထမဆုံးဖြစ်ထုတ်တဲ့ဒီကာဝယ်ဆေးကိုဒီလကုန်မှရမှာဖြစ်ကြောင်း Russia ကပြောခဲ့တာပါ။ကာဝယ်ဆေးထုတ်ရမှာဒီဆေးစိတ်ချရမှုရှိမရှိထိရောက်မှုရှိမရှိတည်တည်ချာချာသိနိုင်ဖို့လူထောင်ပေါင်းများစွာပါဝင်တဲ့အဆင့်သုံးဆန့်သက်မှုတွေကိုထုံးစံတိုင်းမလုပ်ဆောင်ခင်မှာပဲဒီဆေးကိုအတီးပြုတ်ပေးခဲ့တာဖြစ်ပါတယ်။ရုရှားကထုတ်တဲ့ကာဝယ်ဆေးကို Sputnik 5 လို့နာမည်ပေးထားတာပါ။ဒါဟာဆိုဗီယက်ယူနီယံခေတ်မှာလွှတ်တင်ခဲ့တဲ့ကမ္ဘာပထမဆုံးဂျိုးရုနာမည်နဲ့ဂုဏ်ပြုတာလည်းဖြစ်ပါတယ်။ဒီဆေးကိုရုရှားနိုင်ငံဂမလီယာသုတေသနဌာနကထုတ်တာဖြစ်ပြီးဒီဇင်ဘာ January လောက်ဆိုတစ်လကို5သန်းလောက်ထုတ်ဖို့ရှိကြောင်းပြောပါတယ်။ American နဲ့ Poland တို့ဟာမကြာသေးခင်ကမှညှိနှိုင်းခဲ့တဲ့ကာကွယ်ပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရေးဆိုင်ရာ EDC ရဲ့သဘောတူညီချက်ကိုစနေနေ့ကဝါရှင်တန်မှာလက်မှတ်ရေးထိုးကြပါတယ်။ဥရောပခီးစင်တွားရောက်နေတဲ့ American နိုင်ငံချိုင်းဝန်ကြီး Mike Pompeo ဟာ Poland သမ္မတ Andrzej Duda နဲ့တွေ့ဆုံပြီးမှကာကွယ်ရေးဝန်ကြီး Black Sick နဲ့အခုလိုသဘောတူလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒီသဘောတူညီချက်ကလည်းနှစ်နိုင်ငံစီးရေးပူးပေါင်းဆောင်ရွက်မှုပြင့်တင်နိုင်မှာဖြစ်တယ်လို့ပိုလန်မှာ American တပ်တွေတိုးမြှင့်ချထားတာဟာ NATO ရဲ့စစ်သားစီးရေးကိုပုံမခိုင်မာစေမှာဖြစ်တယ်လို့ဥရောပဒေသလုံခြုံရေးတိုးမြှင့်လာစေမယ့်အပြင် Democracy လွတ်လပ်မှုနဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုအတွက်လည်းအထောက်အကူပေးမှာဖြစ်ကြောင်း American သမ္မတ Donald Trump ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒီသဘောတူညီချက်ဟာရှိပီတာတက်ချတာရေးဆိုင်ရာ NATO သဘောတူညီချက်အပြင်ပိုလန်မှာ American တပ်တွေနောက်ထပ်စီးရေးဆိုင်ရာဖြစ်ကင်းမှုတွေလုပ်ခွင့်ပေးလိုက်တာဖြစ်ပါတယ်။ American တပ်သား 12,000 လောက်ကို Germany ကနေပြန်ရုပ်သိမ်းခဲ့ပြီးအဲ့ဒီထက်က 9,600 လောက်ကိုပိုလန်ပါဝင်တခြားဥရောပနိုင်ငံတွေမှာချထားခဲ့တယ်လို့ Pentagon စစ်ဌာနချုပ်ကကြေညာခဲ့ပါတယ်။ပြန်တန်းနိုင်တဲ့အမျိုးအမည်မသိအရာဝတ္ထုတွေဖြစ်တဲ့ UFO တွေကိုစုံစမ်းစစ်ဆေးဖို့American ရေတပ်ကကြီးကြပ်မဲ့အလုပ်အဖွဲ့အသစ်တစ်ခုကိုဖွဲ့စည်းလိုက်တယ်လို့ Pentagon စစ်ဌာနချုပ်ကတောက်ကြနေမှာခြေညာပါတယ်။အမျိုးအမည်ခွဲမရတဲ့ထူးဆန်းတဲ့ဝင်ဟင်ဖြစ်ရဆိုင်ရာအလုပ်အဖွဲ့ UAPDF ကိုဖွဲ့စည်းလိုက်တာဖြစ်ပြီးဒါဟာ UAP ဖြစ်ရတွေရဲ့သဘောတဘာဝနဲ့ဘဲကဆဖြစ်တယ်ဆိုရလို့အချက်လက်တွေကိုပိုနားလည်လာနိုင်မယ်လို့ညွှန်းတဲ့ကြောင်းကာကွယ်ဝင်ကြီးဌာနပြောခွင့်ရ Susan Go ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ American စစ်တပ်အနေနဲ့ဂျိုသားတွေကျူးကျော်လာရောက်မှာတဲ့အမျိုးအမည်ခွဲမရတဲ့ဝင်ရင်ကဖြစ်ရတွေဟာကမ္ဘာမြေပေါ်ကသူ့ပြိုင်ဘက်တွေနဲ့ဆက်နွယ်မှုရှိနေမှာကိုစိုးရိမ်နေတာဖြစ်ပါတယ်။အထူးသဖြင့်တရုတ်အစိုးရရဲ့ drone ဒါမှမဟုတ်တခြားဝင်ရင်သုံးကိရိယာတွေနဲ့ထောက်လန့်မှုလုပ်နိုင်စွမ်းကို American ကအဓိကစိုးရိမ်နေတာပါ။ UAP အလုပ်ဖွဲ့လုပ်ငန်းဟာ American မျိုးသားလုံခြုံရေးကိုချိမ့်ချောက်လာနိုင်ခြင်းရှိတဲ့ UAP ဖြစ်ရတွေကိုဆန့်စစ်ပိုင်းခြားစစ်ဆေးဖို့နဲ့စည်ရင်ပြုစုပေးဖို့ဖြစ်ကြောင်းလည်းပြောခွင့်ရကပြောပါတယ်။ ဒီလုပ်ဖွဲ့ဖွဲ့စည်းတာကိုဒုတိယကာကွယ်ဝန်ကြီးကဩဂုတ်လ၄ရက်နေ့ကအတည်ပြုပေးခဲ့တာပါ
ကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ဒိုင်းနိုမီတာ40 kHz 8.13 ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာ VO ရဲ့တနင်္ဂနွေနေ့မနေ့ခင်သတင်းတွေကိုတင်ဆက်နေပါတယ်အိန္ဒိယတရုတ်နှစ်နိုင်ငံကြားနယ်စပ်တင်းမာမှုအကြီးအကျယ်ဖြစ်ခဲ့တာနဲ့ပတ်သက်လို့အိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုရီကသူ့ရဲ့လွတ်လပ်ရေးနေ့မေခွန်းမှာတရုတ်နိုင်ငံကိုအထူးသတိပေးပြောကြားလိုက်ပြီးအိန္ဒိယမှာကုဒက်ပိုအားကောင်းတဲ့စစ်တပ်ကိုတိဆောက်သွားမယ်လို့ကြေညာပေးလိုက်ပါတယ်။တင်းမာမှုဖြစ်နေတဲ့နှစ်ဖက်နယ်စပ်ဟီမွန်တာဒေသမှာစစ်ရင်အားတိုးချဲ့နေတာကိုရည်ညွှန်းရင်းဝန်ကြီးချုပ်မိုဒီကအခုလိုပြောသွားတာပါ။အိန္ဒိယရဲ့အချုပ်အခြာအာဏာကသာအရေးကြီးဆုံးဖြစ်ပြီးအင်းကြီးချင်းတွေနဲ့ဆက်ဆံရေးကလုံခြုံရေးနဲ့အပြန်အလှန်ယုံကြည်မှုပေါ်မှာသာမူတည်လိမ့်မယ်လို့ဆိုပါရယ်ဟိန္ဒူမျိုးသားရေးဝါဒီတူဖြစ်တဲ့ဝန်ကြီးချုပ်မိုဒီကအင်းကြီးနဲ့နယ်စပ်တင်းမာမှုဖြစ်နေတဲ့ပါကစ္စတန်တရုတ်နဲ့ပတ်သက်ပြီးသူ့မိကွန်းနဲ့ပြောသွားပေမဲ့နိုင်ငံအမည်တွေကိုတော့အတိအကျဖော်ပြသွားခြင်းမရှိခဲ့ပါဘူးအင်းကြီးရဲ့ဒီတန်ခံမြဲမှုကအရေးပါဆုံးဖြစ်ပြီးပြီးခဲ့တဲ့ဇွန်လ15ရက်နေ့ကဟီမွန်တာဒေသကလော့ဒါမှာကျွန်တော်တို့ဘာလို့လုံနိုင်တဲ့အိန္ဒိယစစ်သားတွေဘယ်လိုစွမ်းဆောင်နိုင်ခဲ့လဲဆိုတာအလုံးမြင်တွေ့ရမှာဖြစ်ကြောင်းမိုဒီကပြောပါတယ်။အဲ့ဒီနေဆက်အပြန်အလှန်ပဋိပက္ခအတွင်းအိန္ဒိယစစ်သား20တိဆုံးခဲ့ရပါတယ်။နှစ်နိုင်ငံနေဆက်တင်းမာမှုအတွင်းပိုင်နဲ့ဆုံးရှုံးမှုမရှိဘူးလို့ဝန်ကြီးချုပ်မိုဒီကပြောနေပေမဲ့ဂျိုဒူတပ်ပုံတွေအရတရုတ်နေဆက်စစ်တပ်တွေဟာအိန္ဒိယကပိုင်နဲ့ကိုကျူးချော်ထားကြောင်းစစ်ရေးကြောင်းညင်သူတွေကပြောပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံမှာ9လကျော်တွင်ကိုရိုနာဗိုင်းရပ်စ်တေးရတာကူးစက်မှုနှုန်းစံချိန်တင်မြင့်မားခဲ့တာကြောင့်စနေနေ့ကအစိုးမျိုးတော်နဲ့အနီးတစ်ဝက်မှာအသွားလာကန့်သတ်ချက်တွေတင်ကြလိုက်ပါတယ်။အခုလိုကန့်သတ်လိုက်တဲ့အထင်းမှာအာကစားပွဲတွေလူစုလူဝေးလှုပ်တာတွေအပြင်လူချင်းခက်ခွက်ခွာနေကြဖို့ပိုပြီးတင်ကြတဲ့စည်းကမ်းတွေကိုအစိုးရကချမှတ်လိုက်တာပါ။စနေနေ့တရက်တည်းတောင်ကိုရီးယားမှာရောဂါကူးစက်သူလူနာသစ်166ဦးရှိခဲ့တာဖြစ်ပြီးဒါမတ်လအစောပိုင်းကတည်းကအခုထိ9လကျော်တွင်တရက်ထဲမှာကူးစက်မှုအများဆုံးဖြစ်ခဲ့တာပါလက်ရှိနိုင်ငံတွင်ရောဂါကူးစက်သူ1000ကျော်နဲ့သေဆုံးသူ305ဦးရှိပါတယ်တောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးတဲ့အခြေအနေကအရေးကြီးတဲ့အဆင့်တစ်ခုရောက်နေကြောင်းနဲ့သိုးမျိုးတဝက်ရောဂါထိန်းချုပ်ရေးကိုဦးစားပေးလုပ်သွားမယ်လို့တောင်ကိုရီးယားဝန်ကြီးချုပ်ကပြောပါတယ်အခုနောက်ဆုံးကူးစက်မှုအသစ်အများစုဟာသိုးမျိုးတော်နဲ့တိုးချဲ့ဧရိယာတဝက်မှာအဓိကဖြစ်ပွားနေပြီးဒီလိုကူးစက်မှုနှုန်းမြင့်လာတဲ့အတွက်လူထုကစိုးရိမ်နေကြပါတယ်သမရမွန်ကျေအင်းကိုစန့်ကျင်တဲ့ချီတက်ဆန္ဒပြပွဲတွေပြုလုပ်ကြပါတယ်ဆန္ဒပြပွဲတွေမှာပါဝင်သူ2000လောက်ရှိတယ်လို့ယွန်ဟပ်သတင်းဌာနကဖော်ပြပါတယ်ခင်ဗျာဖိလစ်ပိုင်မှာ IS သွေးကြွအဖွဲ့ကိုတစ်ဆာခံတဲ့အဘူဆန်ရဲ့စစ်သွေးကြွအမာခံအဖွဲ့ဝင်တဦးကိုဖမ်းဆီးလိုက်တဲ့အတွက်လက်တော့ပြန်တိုက်ခိုက်လာနိုင်တဲ့အပေါ်သတိရှိကြဖို့လုံခြုံရေးတပ်ဖွဲ့ဝင်တွေအားလုံးကိုစနေနေ့ကသတိပေးနှိုးဆော်ထားပါတယ်အဘူဆန်ရဲ့စစ်သွေးကြွအဖွဲ့ဟာဖိလစ်ပိုင်မှာနိုင်ငံသားတွေကိုပြန်ပြေးဆွဲတာခေါင်းဖြတ်တာတွေလုပ်လို့ရှိတယ်လို့ဆွဆွဲခံရတဲ့အဖွဲ့လည်းဖြစ်ပါတယ်။အဘူဆာရဲ့အဖွဲ့ဝင်စူစူကန်းကိုနိုင်ငံတောင်ပိုင်းတဘောမြို့မှာဖမ်းဆီးခဲ့ပြီးနောက်မနီလာမြို့ကိုလေရင်နဲ့တောက်ကြနေကခေါ်ဆောင်ခဲ့ပြီးနိုင်ငံရဲ့ဗဟိုရဲဌာနချုပ်မှထိမ့်သိမ်းထားပါတယ်။သူ့ကိုလူသတ်မှု23မှုပြန်ပြေးဆွဲမှု9မှုလူသတ်ဖို့ကြံစည်မှု6မှုတို့နဲ့တရားစွဲတာကြောင့်ရဲတပ်ဖွဲ့ကကြေညာပါတယ်။အခုဖမ်းဆီးမိထားတဲ့စူစူကန်းဟာ2016အေပီလာတုန်းကကနေဒါလူမျိုးခီးသွားနှစ်ဦးကိုပြန်ပေးဆွဲခေါင်းဖြတ်တပ်ဖြတ်မှုရဲ့နောက်ကွယ်ကကြိုးကန်သူဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာ The Voice of America VOA တင်းငွေနေမနက်ခင်း VOA ရဲ့သတင်းတွေကိုတော်ခင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုချိန်ကစပြီးစိတ်ဝင်စားဖွယ်သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ
။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကအရှေ့ဥရောပနိုင်ငံတွေအနေနဲ့တရုတ်ကွန်မြူနစ်ပါတီရဲ့အန်ဒီကိုသတိထားကြဖို့သူရဲ့ခီးစဉ်တွင်ပြောကြားသွားတဲ့ဆိုတဲ့အကြောင်းဆက်လက်ပြောပြလိုပါတယ်။ကျွန်တော်ကြော်စင်ပါပါ။တရုတ်ပြည်ကွန်မြူနစ်ပါတီဟာယခင်ဆိုဗီယက်ပြည်ထောင်စုရဲ့ကြီးမားတဲ့လူမျိုးရေးချင်းချောက်မှုတရားဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကချက်၊ဆလိုဗီးနီးယား၊ဩစတြီးယားနိုင်ငံတို့ကိုသတိပေးပြောကြားလိုက်ပါတယ်။ဝန်ကြီးပွန်ပီယိုရဲ့ဒီအရှေ့ဥရောပခီးစဉ်နဲ့ပတ်သက်ပြီး VOA သတင်းထောက်စင်ဒီစင်ပေပါရဲ့သတင်းမှာပါတယ်။ဝန်ကြီးပွန်ပီယိုရဲ့ဒီခီးစဉ်ဟာအရှေ့ဥရောပနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုတော်တော်များများကိုပိုမိုခိုင်မာစေဖို့ရည်ရွယ်သလို Belarus Nangama, Yuka Webby, Pipia, Nia, Mining Mathemune, Iran Bolene, Pixuik is a rule, a late hour. Dabemet, Yogi Comne Padia, we set where ye chicken as how we read is our Yakizara, so Yaliama, Diga Burek is a web chipper.
I think the whole world can plainly see now.
Do you wish that way Lungan bought you Communist Party, Yuejaha? Kababova, Chasa to a Sunday, Aluya, Yuejan and Matubu Sura, the Gabalonga, Shinshin Lin, Mintuinia, Vilo Timare, Tabu Druye, Mudalunyo Yaniari, Taunay Yirine, Sing Ari, Don Chama, Chepari.
Do you back out of Pompeo Hadu, Zoliama, Nangae, Vias, Mamma, Chaladu, Pionere, Subi, Suyazi, Pijago Pe Chavare. Dame Huawei and Chakumini was the Tabu Jorek Isaro, a mere trinity. 5G Napa the B. Mayungiara, Lungan to Lem Kambu, Slovenia and American with the Bodu, Lemma Yidun and Ajabi Chepare. Pompeoia, Teokisa, Imanjaha, a two there Musizi, Maelo, Johnny Nutuva Vigo Jovare. Daniel Coxisha, Heritage Foundation, appointment to her.
I think the administration's leadership on this issue in particular.
But I think the China is still remains somewhat. Nika de Yiki de Chinja Muris in the B. Dao Pianatara Lusambudu at Delo Suare.
So at the same time that yes, China is.
Dioha, Chamaru, Nanganjai, Muaraye, Yiki de Say by the Pinni Dita. Tad Kurego, Uzama Bebe, She Uyoba, Nangan Dwine, Bataye, Bobi, Banabi, Jebiane, Chinka Mumu, Tashibu, Luapare.
Only Pompeo had the keys in Belarus Nangama Pipian, you let the keys in the South Gonzon Rene Swinigavare.
Just as I talked about in the Czech Republic, we want the people.
Chetam Ranangama, Jano Pioga de Lubawe. Belarus be do they throw down so near Lula Mugo, Yazi Jamare. Throw Josie Walu, throw Tene Yarigule, Pilazi Jamare. Kangwe Mudigo, General Sanginivare. A Jamapet Sanapia Mudigo, Kagwe, Pibune, and the Mapisivo, Taitomare.
Belarus, you got very hard. Lulla, the Amyata Mumusibu, so be American, and we about the Magaruga, the Bot Beat Harelo, Austria, Nangajai, when you Schlembarka, the Nina Dugo Piogavare, Belarus, Nangangangangangangang, Alexander Lukashenko, and in it, a Jampemuna, 9 days in Nimuru, Mianzun, Yasangu, Jenny Vire, Jindario, Slubebu, we about the Magan, Nangan, we are Pepia Dada, Tonsu, the Generalu, let Pioza Kajamakna, General Chosenava.
VOA America and the season we go select in Sep Binibare, Chano Yamatoma. Israel Nangane, Arab Sawamia Pidan Zoo, UAE Nangando, Nangas and Say, Dear One to Dambo, the Bordon Giga Jabilo, American Tamra Donna Trama, Tina like Barre, Abraham, the Bordon Gijello Corre, Israel and UAE Nanganja Yashida, the Bordon Gijaga, a Shale by Ninja Dwe, the Sintet Totamu Piedelule, American Israel, UAE Gonan, we got Piovare, VOA, Impiro Drinda, Patsy Wuda Kusara, the Rim People Tavare. ဒီနိုင်ငံဆက်ဆံရေးထူထောင်ကြောင်းအစ္စရေးနဲ့အာရဗ်စော်ဝါမျိုးပြည်တော်စုယူအေးနိုင်ငံကဇူလိုင်လ၁၃ရက်နေ့ကကြေညာလိုက်တာကြောင့်ယူအေးနိုင်ငံကမွတ်စလင်တွေဂျေရုရှလင်ကအယ်အခ်ဆာဘလီကိုတွားရောက်ဝတ်ပြုနိုင်ပြီဖြစ်ပါတယ်။အိမ်ဖြူရာမာတော့တမရထရမ့်ကဒီသဘောတူညီချက်ကိုချီးကျူးထောက်ပံ့ပြုပါတယ်။ Israel, Arab, Israel, 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 Israel,
ဆွေးနွေးပါ
သူတေတီတချို့ကနှစ်နိုင်ငံကူးစက်ဆံမှုတွေများလာလိမ့်မယ်လို့တော့ယူဆပါတယ်။တဘောတကြီးကျဲရာအစ္စရေးလတို့ကဂါဇာမြစ်နောက်ဖက်ကမ်းနယ်မြေတွေကိုသိမ်းယူနေတာတွေကိုရပ်ဆိုင်းပြရမှာဖြစ်ပါတယ်။ဒီအချက်ကအစ္စရေးလအတွက်မဟာဗျူဟာရအကျိုးမြတ်ထွက်စေတယ်လို့အကဲခတ်တွေကပြောပါတယ်။ပါလက်စတိုင်းတွေရဲ့ဆန္ဒမပါပဲသူတို့ကိုအစ္စရေးလရောက်ခံဖြစ်အောင်လုပ်နိုင်မှာမဟုတ်တာကြောင့်လို့သုံးသပ်ကြပါတယ်။အရှိလက်ပိုင်းရေးရလေလာသူဝီလျံဝက်ရှ်လာကနောက်ဖက်ကနေမျိုးတွေကိုလက်အောက်ခံသွတ်သွင်းရင်ရေရှည်မှာအစ္စရေးနိုင်ငံကိုဂျူးနိုင်ငံဆက်စစ်အဖြစ်ဆက်ပြီးထိန်းသိမ်းသွားမှာလားဒါမှမဟုတ်လူမျိုးစုံနေတဲ့ Liberal Democratic နိုင်ငံအဖြစ်ရွေးရမလားဆုံးဖြတ်ရခဲ့တဲ့အနေအထားကိုတွန်းပို့လိုက်တယ်လို့ဖြစ်နေပါလိမ့်မယ်။အစ္စရေးနဲ့ UAE သဘောတူညီချက်ကဒေသတွင်းအင်အားကြီးအီရန်နိုင်ငံကိုပိုပြီးအထူးကြံသွားစေခဲ့ပါတယ်။လောလောဆယ်မှာတော့အီရန်နိုင်ငံပေါ်လက်နက်ရောင်းချမှုပိတ်ပင်ထားတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီဆုံးဖြတ်ချက်ကိုတက်တန်းတွန်းနိုင်ဖို့အမေရိကန်နိုင်ငံကစူးစမ်းနေပါတယ်။တရုတ်နဲ့ရုရှားတို့ကတော့ဗီဒီယိုအနာသုံးပယ်ချမယ်လို့ပြောနေပါတယ်။ဆုံးဖြတ်ချက်ကိုအတိမပြုနိုင်ရင်အီရန်ပေါ်ချမှတ်ထားတဲ့ကုလသမဂ္ဂရဲ့ဒဏ်ခတ်ရေးရုံမှုအားလုံးကိုပြန်ချမှတ်သွားဖို့လုပ်မယ်လို့အမေရိကန်နိုင်ငံကြီးရေးဝန်ကြီးမိုက်ကီပုံပီယိုကထိန်းချုပ်ထားပါတယ်ဒီအကြောင်းကိုသမ္မတထရမ့်ကိုမေးတော့
We're not going to talk to you about that. We're going to work something.
ဘူးလောလောဆယ်ကပြောနိုင်မှာပေါ့ကျွန်တော်တို့စီစဉ်လှုပ်ဆောင်နေတာတွေပြီးသွားရင်ပြောပါမယ် Israel နဲ့ UAE နိုင်ငံကောင်းဆောင်တွေလာမယ့်အပတ်တွေတဲ့ Washington DC ကိုလာပြီး Abraham the Botany တဲ့ကိုတရားဝင်လက်မှတ်ရေးထိုးလိုက်မယ်လို့လည်းသမ္မတထရမ့်ကပြောပါတယ်ခင်ဗျကျွန်တော်ရမ်းမထော်ပါ
အမေရိကန်မှာအခုနဲ့စီးပွားရေးချက်ချုံကြပြီးတော့ဒေဝါလီခံတဲ့ကုမ္ပဏီတွေနဲ့လက်လီရောင်းဆိုင်တွေအများပြားရှိပြီးဒီထဲမှာအပေါ်စားပစ္စည်းအရောင်းဆိုင်တွေတောင်မှရာစုနည်းနဲ့ချီလာပြီးတော့ချမ်းသာတဲ့သူတွေနာမည်ကျော်တဲ့ပုဂ္ဂိုလ်တွေပဲအသုံးပြုဖို့တတ်နိုင်တဲ့ပစ္စည်းတွေကိုရောင်းတဲ့ဆိုင်တွေလည်းပေါင်းပါတယ်။ဒါပေမဲ့အတော်များများဟာကယောဂါမတိုင်ခင်မှာကတည်းကစီးပွားရေးရရုန်းကန်နေကြရတာဖြစ်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ဒါပေမဲ့အရှုံးပေါ်တဲ့လုပ်ငန်းတွေအဖြစ်ရှောက်ထားတာဟာတချို့စီးပွားရေးလုပ်ငန်းတွေအတွက်ဆက်လက်ရည်တည်နိုင်အောင်အထောက်အကူဖြစ်ကောင်းဖြစ်နိုင်တယ်လို့လည်းယူဆနေကြတာပါ။ဗီဒီယိုသတင်းနောက်မာရီယာမာဒီယာလိုရဲ့သတင်းဆောင်မကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ရောဂါကြောင့်အကြီးအကျယ်အထိနာတဲ့စီးပွားရေးလုပ်ငန်းတွေအတော်များများထဲမှာအခုနောက်ဆုံးလော့ဒန်တေးလာဂုံတိုက်တွေလည်းပါဝင်လာပါတယ်။အမေရိကန်ကဇီဝယ်စင်တာဒါဇင်ပေါင်းများစွာမှရှိပြီး1824ခုနှစ်ခေတ်ကစတင်ခဲ့တဲ့ Lord and Taylor ဆိုင်းဒီဟာမကြာခင်ကပဲဒေဝါလီခံလိုက်ပါတယ်။ Brian Marx ဟာ New Haven တက္ကသိုလ်ကစီးပွားရေးကတိကဖြစ်ပါတယ
်။ And it arguably was the straw that broke the camel's back.
အကလုံးကျော်ဘောကနောက်ဆုံးကောက်ရိုးတမင်လို့ဆိုရမှာပါ။တနည်းပြောရမယ်ဆိုရင်တော့အခုကယောဂါကစီးပွားရေးကြဆင်းမှုနဲ့အတူဒီလုပ်ငန်းတွေမှာပိုပြီးအထိနာနေရတာပါ။ကယောဂါမတိုင်ခင်မှာကလေးကဒီဝါလီခန္ဓာတွေအများပြားရှိပြီးတော့တချို့စီးပွားရေးလုပ်ငန်းတွေကလည်းတရိန်တရိုင်နဲ့တဲတဲလေးဖြစ်နေကြပြီးဒီဝါလီမခံရအောင်ကြိုတင်ဟန်တားခဲ့ကြပါတယ်လို့ Brian Marx ကပြောသွားတာပါ။ကယောဂါကြောင့်ဆိုင်းတွေကိုလားနဲ့ချီပိတ်ထားရတဲ့အတွက်ကုန်ပစ္စည်းရောင်းချမှုတွေဟာရုတ်တရက်အကြီးအကျယ်ကျဆင်းခဲ့တာပါ။ဒါပေမဲ့ဒီအခြေအနေကလုပ်ငန်းကြီးတွေလုပ်နေတဲ့သူတွေအပြောင်းအလဲတွေလုပ်ဖို့အခွင့်အရေးဖြစ်စေနိုင်တယ်လို့လည်း Brian Marx ကပြောပါတယ်
။ If we look at the major ones of JCPenney,
J. Crew, Brooks Brothers နဲ့ Lord & Taylor တို့လိုကုမ္ပဏီကြီးတွေကိုကြည့်မယ်ဆိုရင်ဒါတွေအားလုံးကဒီလုပ်ငန်းကိုမှန်ကန်တဲ့အရွယ်စားနဲ့ကုန်ကြမ်းစည်အမျိုးအစားတွေကိုပြောင်းလဲဖို့အတွက်မဟာဗျူဟာရလှုပ်ဆောင်လိုက်တာဖြစ်ပါတယ်။အဲဒီလုပ်ငန်းအားလုံးမှာအကျွေးတွေတော်များများရှိပြီးတော့ Lord & Taylor ကလွဲပြီးတော့ channel တွေကဆိုင်ငန်းကားတဲ့ဘက်မှာလည်းဆိုင်ငန်းကားတွေတော်လေးပြေးဖို့ရှိနေတာဖြစ်တယ်လို့ Brian Marx ကပြောသွားတာပါ။အခုလိုဒေဝါလီခန္ဓာကသေမိတ်ချလိုက်တာမျိုးမဟုတ်ပဲလုပ်ငန်းတွေကိုပြန်လည်ဖွဲ့စည်းပြီးအကျွေးတွေကိုစနစ်ကျပြန်ဆက်ဖို့စီးပွားရေးမဟာဗျူဟာတစ်တွေကိုချမှတ်ဖို့အတွက်လုပ်ရမယ့်အရာတစ်ခုဖြစ်တယ်လို့လက်လီစီးပွားရေးလုပ်ငန်းတွေကိုလေ့လာနေတဲ့ Reagent NYC အဖွဲ့ရဲ့ပူရဲတီထောင်သူ Mary Abner ကပြောပါတယ
် And you can evaluate your management, your supply chain,
ကိုယ့်ရဲ့စီမံခန့်ခွဲမှုကုန်စည်စီစဉ်လက်ပတ်မှုဆန်ခါငားရမ်းခတွေကိုပြန်ပြီးတော့ချိန်ဆတွက်ချက်တာတွေလုပ်နိုင်မှာဖြစ်ပါတယ်ဒီနေရာမှာဆန်ခန့်ခါကလည်းအရေးပါတဲ့ကိစ္စဖြစ်ပါတယ
်နေရာတော်များများမှာတော့စတိုးဆိုင်တွေဟာဆိုင်ငားကတွေပြီးနိုင်ဖို့ငွေတွေလိုအပ်နေပြီးတော့ကယောဂါကာလမှာတော့ပြီးဖို့အခက်အခဲဖြစ်နေပါတယ်ဒေဝါလီခန့်တဲ့အထက်မှာနောက်ဆိုင်တစ်ခုကတော့နှစ်ပေါင်း100ကျော်ရှိဖြစ်တဲ့နာမည်ကြီး JCPenney ကုန်တိုက်ဖြစ်ပြီးတော့ဝန်ထမ်း8000ခွဲလောက်ရှိပါတယ်တနိုင်ငံလုံးမှာစတိုးဆိုင်ပေါင်း850လောက်ရှိပြီးတော့ဒီထဲက160လောက်ပိတ်လာရနိုင်ပြီးတော့အဲဒီဆိုင်တစ်ဆိုင်ချင်းစီမှာလည်းဝန်ထမ်း150ကနေ200လောက်ထိရှိတယ်လို့ Mary Abner ကပြောပါတယ်ဇေဝယ်စင်တာတွေကကုန်တိုက်တွေပိတ်လိုက်တာကအိမ်မှာရှိတဲ့တခြားဆိုင်တွေကိုလည်း ကရရိုက်ခတ်မှုတွေရှိလာစေတယ်လို့သူကဆက်ပြောပါတယ်။ဒါမဲ့လည်းဝန်ထမ်းတိုင်းအလုပ်ပြုတ်ကုန်မှာတော့မဟုတ်ဘူးလို့အက်ဗနန်နဲ့မာက်စ်တို့နှစ်ယောက်စလုံးကပြောပါတယ်။ဒါမဲ့ဆိုင်းနေကတော့အပြောင်းလဲတွေလုပ်ပြီးဆိုင်းနေမှာဈေးဝယ်သူတွေကိုတိုက်ရိုက်ဝန်ဆောင်မှုပေးတာတွေတိတ်မလုပ်တော့ဘဲအင်တာနက်အွန်လိုင်းကနေရောင်းချတာတွေကုန်ပစ္စည်းဖျက်မှုတွေကိုရောင်းနေမှာလုပ်ရတာတွေပိုများလာနိုင်တယ်လို့ပြောပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ။
ရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hiron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့အစားနေပါ။တ
ရားမျှတဖို့လည်းကျွန်မမျှော်လင့်ပြီးတော့ဘောနော်။ဒီအမှုကိုကျွန်မရင်ဆိုင်နေရတာဟုတ်တယ်။ဘယ်တော့ပဲခက်ခဲပါစေဘောနော်။စိတ်ဖြစ်စမှုတွေဘယ်တော့ပဲကြုံနေရပါစေကျွန်မဒီအမှုကိုရင်ဆိုင်တာကတရားမျှတမှုတစ်ခုတည်းရဲ့အတွက်ကျွန်မအမှုရင်ဆိုင်တာဟုတ်တယ်။
အမျိုးသမီးတရင်ကြောင့်မုံမုံပန်ဖြစ်ပါတယ်။သူမကပုဂ္ဂလိကကုမ္ပဏီတစ်ခုနဲ့အမှုရင်ဆိုင်နေရပါတယ်။ဒီဆောင်မကိုမြကြီးနာတရင်ချန်နယ်ကတရင်ကြောင့်အက်စတာကဆက်လက်တင်ဆက်ပေးသွားမှာပါ
။မုံမုံပန်ရဲ့အမှုကိစ္စကို2019နှစ်စပိုင်းမှာသူအတန်ကစတင်တဲ့ရေးသားထုတ်လုပ်ခဲ့ပါတယ်။သူမဟာဝိမုံမျိုးနေမန်တောင်ကျေးရွာအုပ်စုခဝန်ယွာမှာတခင်စစ်ကုမ္ပဏီကတရှူးငပြောဆိုင်မဲ့အစီအစဉ်နဲ့ပတ်သက်ပြီးစိုးရိမ်ပူပန်နေကြတဲ့ဒေသခံယွာသားတွေအကြောင်းကိုစုံစမ်းထောက်လှမ်းတင်ရေးသားခဲ့တာဖြစ်ပါတယ်။ဒေတာခန့်တွေနဲ့ဘာသာရေးအဖွဲ့အစည်းတချို့ကတိရှုငပြောဆိုင်ပြူရဲဟာဒေတာခန့်တွေရဲ့တဘာဝပတ်ဝန်းကျင်ကိုထိခိုက်စေပြီးမိစီလွာပျက်စီးစေတဲ့အတွက်ကန့်ကွက်ခဲ့ကြပါတယ်။ဒါ့အပြင်ငပြောဆိုင်ပြူရဲအတွက်ဒေတာကိုဝင်ရောက်လာမဲ့အလုပ်သမားတွေနဲ့ပတ်သက်ပြီးလူမှုရေးပြဿနာတွေရှိလာမှာကိုလည်းစိုးရိမ်မှုမြင့်တက်နေကြတာပါ။မမွန်ပန်ကသူမရဲ့တဲ့တင်ကိုရေးသားထုတ်ဝေလိုက်ချိန်မှာတော့တခင်စစ်ကုမ္ပဏီကသူတို့ကုမ္ပဏီကိုစင်ခေါ်ခဲ့ပါတယ်။သူမရဲ့လုပ်ပေါ်ခံဖက်ဖြစ်သူတရင်ထောက်အချိန်နဲ့အတူသွားရောက်ခဲ့ပါတယ်။ကျစ်ကုမ္ပဏီကိုရောက်ချိန်မှာတော့အမျိုးသား6ယောက်ကသူမကိုစံစံတန်တန်ပြောဆိုပြီးဆွဲဆောင်တာတွေခံရတယ်လို့ဂျာနေနဲ့လည်းပါးကိုရိုက်တယ်လို့ဆိုပါတယ်။ဒါပြင်သူမနဲ့အဖော်ပါလာသူကိုလည်းလက်ရှိဖြစ်စဉ်ကိုတပ်ပုံရိုက်ကလူမှုကွန်ရက်ဆာမျက်နှာမှာဖြန့်ဝေလို့ဆိုပြီးထိုင်ထအခါတသိန်းလှုပ်စေခဲ့တယ်လို့သူကဆွဆွဲပြောဆိုထားပါတယ်။အခုတော့မမမွန်ပန်ကတခင်စစ်ကုမ္ပဏီရဲ့ managing director အပါဝင်6ဦးကိုဆွဲချက်3ခုနဲ့တရားဆွဲထားပါတယ်။ကုမ္ပဏီဘက်ကလည်းမမွန်ပန်အပါဝင်ဇာနေကတာဝန်ရှိသူ3ဦးကိုအတည်ပြက်မှုပုံမှန်900နဲ့ပြန်လည်တရားဆွဲဆိုထားပါတယ်။မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့သွက်ဖက်အသွင်ရေးမှူးတစ်ဦးမြင့်ကျော်ကတော့အခုတရားဆွဲထားတဲ့အကြမ်းဖက်မှုနဲ့ပတ်သက်ပြီး
ချင်းချောင်းတာမျိုးအော်ကောင်စီကတော့ဒီလိုအားမျိုးမီဒီယာတွေကိုချင်းချောင်းတာတော့ကောင်စီကတော့တာမျိုးကိုလက်မခံနိုင်ပါဘူး။အဲ့တော့အဲ့ဒီအချိန်မှာကောင်စီကဝင်ပါနိုင်တဲ့အနေအထားမဟုတ်ဖြစ်တော့တာပေါ့နော်။ဟိုသူတို့ကလည်းအမှုဖွင့်ဆိုတော့ဒီဘက်ကလည်းချင်းချောင်းခံတယ်ဒီဘက်ကလည်းချင်းချောင်းခံတယ်တဲ့။ဒီကနေ့ကျတော့ဒီဟာတွေကသတင်းမီဒီယာဥပဒေလိုရှိတယ်ကောင်စီလိုရှိတယ်အဲ့လိုမျိုးကိုဟိုနားမလည်တာလားလေးမထားတာလားတော့မသိဘူးပေါ့။အဲကျွန်တော်အနေနဲ့တော့ဒီလိုမျိုးဟိုခေါ်ပြီးတော့ချင်းချောက်တာမျိုးလိုအဲ့ဒီဟန်တရားတော့လုံးဝမဖြစ်တဲ့ဘူး။ဟိုဒီကနေ့ကျတော့သတင်းဖော်ပြမှုနဲ့ပတ်သက်ရင်တော့ကောင်စီကိုပဲတိုင်ကြားတင်တယ်မျိုးမဟုတ်မှတရားဥပဒေတိုင်းတော်တင်တာပေါ့။
ပဒင်းချတွေတရားရင်ဆိုင်ရတာဟာဒီဖြစ်စဉ်တစ်ခုတည်းတော့မဟုတ်ပါဘူး။မတ်လ၄ရက်နေ့တုန်းကလည်း Frontier မြန်မာမဂ္ဂဇင်းရဲ့သတင်းချောက် No Bad The Han နဲ့မြန်မာ Time တပ်ပုံသတင်းချောက်မာနော်တို့ဟာမြောက်တီမြို့တောင်ရင်မြစ်ဘေးက PGF ထိန်းချုပ်နေမြေသေးကတေးပုံစိတ်မှာအတစ်ဆောက်လုပ်နေတဲ့ကာစီနိုလုပ်ငန်းကိုတပ်ပုံရိုက်နေရင်ဖမ်းဆီးခံခဲ့ရပါတယ်။2019ခုနှစ်အတွင်းကဆန္ဒပြပွဲကိုမတန်းရယူခဲ့တဲ့ Channel မန္တလေးသတင်းချောက်ကိုနံကြာကလည်းရစိုးမှုဥပဒေတွေနဲ့တရားစွဲဆိုခံထားရကအခုချိန်မှာထောင်ဒဏ်နဲ့ကြာခံရပါတယ်။ဒါ့အပြင်ရိုက်တာသတင်းချောက်များဖြစ်တဲ့ကိုဝလုံးနဲ့ကိုကျော်စိုးဦးတို့ကိုတရားစွဲဆိုခြင်းမြန်မာနောက်မှအေဒီတာချုပ်ကိုဆွေဝင်းကိုတရားစွဲဆိုခြင်း The Voice Daily မှသတင်းစာအေဒီတာချုပ်ကိုကျော်မြင့်စွေနဲ့ကလောင်ရှင်ဗီတိရှကိုကိုမောင်တို့ကိုတရားစွဲဆိုမှုအရာဝတီသတင်းဌာနမြန်မာပိုင်းအေဒီတာနဲ့ရိုက်တာသတင်းဌာနများကိုတမတော်ကတရားစွဲဆိုမှုအစရှိတဲ့အမှုတွေကလည်းထင်ရှားလာပါတယ်။နိုင်ငံအသွင်းမှာရှိတဲ့သတင်းထောက်တွေအထူးသဖြင့်ကျက်လက်ဒေတာတွေမှာလောက်ကင်နေတဲ့သတင်းထောက်တွေဟာနောက်ဆက်ချင်းချောက်မှုတွေကိုမကြာခဏတွေ့ကြုံရသလိုတရားဆွဲဆိုခံရမှုတွေလည်းရှိတယ်လို့ဆိုပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့အစည်းရဲ့ထုတ်ပြန်ထားချက်အရလက်ရှိအစိုးရတက်တန်း၄နှစ်အတွင်းသတင်းမီဒီယာလွတ်လပ်ခွင့်ချိုးဖောက်ခံရမှုအများအပြားရှိခဲ့ပြီးအဲ့ဒီထေကမှသတင်းမီဒီယာသမားများတရားဆွဲဆိုခံရမှု69မှုရှိပြီးမီဒီယာသမား69ဦးတရားဆွဲဆိုခံရပါတယ်။ ဒီမီဒီယာသမားတွေကိုဆက်တွေ့ရေးဥပဒေအကြံဖက်တိုက်ချက်ရေးဥပဒေရစတကြီးပုံမှန်905ခနိုင်လွတ်လုံဥပဒေမတရားအသင်းများအပ်ဥပဒေသာသနာညှိနှိုင်းစေမှုရစတကြီးဒီမီဒီယာဥပဒေအပါအဝင်အခြားရစဖို့မှုဥပဒေပုံမှန်တွေနဲ့ဆွဲဆိုထားတာဖြစ်ပါတယ်ဒီစနားတဲ့ဂျာနီနဲ့တခင်စစ်ကုမ္ပဏီတို့အပြန်အလှန်တရားဆွဲဆိုထားတဲ့အမှုဟာဆိုရင်တနစ်ကြော်ကြာမြင့်လာပြီပဲဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုဆက်ပြန့်ပွားနေတဲ့ကာလဖြစ်တာကြောင့်ဆွဲချက်တင်ထားတဲ့အမှုကိုစစ်ဆေးဖို့3လခန့်ရပ်ဆိုင်းထားပေမဲ့2020ဇွန်လ15ရက်နေ့ကစပြီးပြန်လည်စစ်ဆေးခဲ့ပါတယ်။မမမွန်ပန်ဆွဲချက်တင်ထားတဲ့ပုံမှန်5ခုထဲကပုံမှန်354ကိုင်းအင်ဒရီပြည့်စည်စေရန်လက်ရောက်ကျူးလွန်မှုပုံမှန်341မတရားတားဆီးကန့်ကွက်မှုပုံမှန်323မိမိအလိုအလျောက်နာကျင်စေမှုစားတဲ့ပုံမှန်3ခုနဲ့စစ်ဆေးသွားဖို့ဝိုင်းမော်မြို့နယ်တရားရုံးကကြေညာချက်အမိန့်ကိုအောက်တိုဘာ5ရက်နေ့ကချမှတ်လိုက်ပါတယ်။မမွန်ပိုင်ရဲ့အမှုအတွက်လိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နယ်ဦးတင်ထွန်းသိန်းကတော့အမှုအတွက်ဆောင်ရွက်ရမှာတာဝန်ရှိသူတချို့ပေါ်ရမှုတွေရှိတယ်လို့တုံ့တက်ပါတယ်။သူက
တာဖတ်စိတ်ရဲ့အင်ဂျီမဟုတ်ဘူး။ဘာသာဆွဲဆွဲလို့မလုပ်ဘူး။သူအင်ဂျီလို့ခေါ်တဲ့အင်ဂျီကိုကျွန်တော်တို့ကရဲစခန်းမှာတစ်ဒီကန်ချေပေးပေးဖို့ကျွန်တော်တို့ကတင်ပြခဲ့တယ်။အဲ့မှာအဲ့ညကျွန်တော်တို့အမှုစစ်ဘုရားစခန်းမှုရောအဲ့ဒါစီဗီကိုကျွန်တော်တင်ပြတယ်။အဲ့လိုတင်ပြတဲ့ကိစ္စအဲ့ညလာပါတယ်။အဲ့ဒီမှာရှိတဲ့ကျွန်တော်တို့သတင်းပေါက်တွေကျွန်တော်တို့လည်းရှိပါတယ်။အဲ့တော့မစ်ရေတဲ့ကွန်မန်ဒါရှိတယ်။ကျွန်တော်တို့အဲ့ဒီ26ရက်နေ့လ19နေ့ကလေးကလည်းကျွန်တော်တို့ကအမှုဖွင့်ပြီဆိုရင်ကျွန်တော်တို့အဲ့ဒီအတန်ဖန်ဆက်ရဲ့အင်ဂျီရအမှုအတွက်အရေးကြီးတာဖြစ်တယ်။ဒါကြောင့်မလို့ဆောင်ဝေပုံစံနဲ့တိမ့်ပေးပါလို့ကျွန်တော်တို့ကအဆိုပြုခဲ့တာဖြစ်ရှိပါ။အဲ့တော့အဲ့ဒီအဆိုပြုချက်ကကျွန်တော်တို့ဘာကြောင့်ပြောခဲ့လဲဆိုရင်အခုပြန်ရုပ်ရုပ်တဲ့အခါကျရင်နောက်ကြမှတင်ပြလို့ဆိုတော့ဖြစ်လာမှာဆိုကျွန်တော်တို့ကအချိန်ချင်းပြောတယ်။အဲ့ဒီဖွင့်တဲ့နေ့မှလည်းကျွန်တော်တို့ပြောတယ်သူတို့ကအမှုစစ်တဲ့အခါကျမှပဲတိမ့်ပါမယ်ပေါ့။အဲ့ဒီမှာကိုပြောတာလင်းကားပါပဲ။ကျွန်တော်လည်းပြောတယ်မုံမပန်နဲ့ပြောတယ်ကိုစိုးကုန်းတို့လည်းပြောတယ်။နောက်လို့ပြောတယ်ကပုံဝင်ရကြတဲ့ဘာလာတော့လည်းဒီလက်ရှိအဲသူတို့ကအမှုစစ်မှတိမ့်မယ်ဆိုတော့နောက်ရလည်းပြောတယ်နောက်နေ့ကသူကနောက်ဆုံးပြောတယ်နောက်တော့သူတို့အမှုစစ်တဲ့ခါကျကျွန်တော်တိမ့်ပေးပါမယ်ဆိုတော့ကျွန်တော်ထားလိုက်တာပေါ့လေအဲဒီနေ့ကတော့အဲ့ပြဿနာအစဒီနေ့အဲ့ပြဿနာအစတယ်သူစာဝေးပုံစံနဲ့တိမ့်နေရဆွဲကအဲကျွန်တော်တို့ CD ပြအဲ CD နဲ့ပြန်ကူတာအတပါ CD နဲ့ကူတာရဟာကိုကျွန်တော်တို့တည့်ရ3/2019တည့်ရ3/2019ပေါ့နော်အဲ့ဒီရဆွဲနဲ့စာဝေးပုံစံနဲ့တိမ့်တယ်အတဖန်ဆက်နဲ့အင်ဂျီကိုကြတော့ကျွန်တော်တို့ကိုယ့်ရဲ့3/2019နေ့မှာစာဝေးပုံစံနဲ့အသိပြအဲ့လိုအသိပြတဲ့ခါဆိုတော့ကျွန်တော်တို့ကဒီနေ့အမှုစစ်တဲ့ခါဆိုတော့ပါရပါဖြစ်သွားလဲဆိုတော့အမှုစစ်ကကျွန်တော်တို့ကအဲ့ဒီမှာပဲအတန်ဖန်းစက်နဲ့အင်ဂျီကအသိပြတော့ကျွန်တော်ဆိုအပိတ်လို့ဖြစ်သွားတာအဲ့တော့တစ်ဖက်ကကြည့်လို့ရှိရင်ကျွန်တော်တို့ကအဲ့ဒီအမှုစစ်တဲ့အမပါတဲ့ဟာအမှုစစ်တဲ့မတင်ခဲ့ဘူးမတင်ခဲ့တဲ့ကြောင့်မလို့ကျွန်တော်တို့ကပဲနောက်မှပဲလုံးကြံပြီးမှပဲတင်နေတင်ပြောင်းအောင်ပေါ့ဒါမှမဟုတ်ပြည်ပြန်သားတွေမှပဲတင်ပြောင်းအောင်ဘာလို့မျိုးပေါ့နော်တန်တန်တရားဖြစ်စီရလေးရှိတာအဲကျွန်တော်အနေနဲ့ပဲအလုံးသုံးသပ်ချင်လဲဆိုတော့ကျွန်တော်တို့ကဟိုကျွန်တော်ပြောသူမယ်နော်ကျွန်တော်တို့ပထမပိုင်းလေးနဲ့ကျွန်တော်တို့ကနောက်ဆုံးအမှုဆောင်ပုံနဲ့သတိကံကြီးတော့ကျွန်တော်ပုံစံနဲ့တိတ်မို့တို့ပြောရတဲ့အနေမှာအသေးခဲ့ဒီပြဿနာတရားရုံးအောင်ဖြစ်လာမယ်ဆိုတော့ကျွန်တော်တို့ကသူတွေတိတိကျကျဖြစ်တယ်ဘာကြောင့်တိတ်ခိုင်းလဲအဲ့တော့မသိတဲ့အတွက်ဒီလိုပြဿနာဖြစ်လာတဲ့အခါကျွန်တော်ကတင်ပြရပါလေတင်ပြပါလေနဲ့ကျွန်တော်တို့မသိခဲ့ဘူးကျွန်တော်တို့ကဘလူလာအတက်ကိစ္စလေးဖြစ်လာတယ်ဘလူလာအတက်ကိစ္စလေးကျွန်တော်တို့ကနင်းနာမှုတွေရှိလာတယ်ဟောအဲ့တော့ကျွန်တော်တို့ကဒီကိစ္စတော့ကျွန်တော်တို့ရဲ့အမှုတွေရဲ့ရပိုင်ခွင့်ဟောဥပေရခွင့်ကြီးဒီကိစ္စတော့ကျွန်တော်တို့ကအမှုတွေနဲ့တိုင်ပင်ပြီးမှဥပဒေပေးနေတယ်ကျွန်တော်တို့ကဆက်ပြီးမှကျွန်တော်တို့အရေးဆိုသွားမယ်တင်ပြတော့မှာတော့မှာ
လက်ရှိအပြန်လန်တရားဆွေးဆိုထားတဲ့အမှုနဲ့ဆက်ဆက်ပြီးမင်းမြန်ဖို့အတွက်ဒုအတန်ကတခင်စစ်ကုမ္ပဏီရဲ့ Managing Director ဦးသိန်းဆောင်ရဲ့ဖုန်းကိုဆက်သွယ်ခဲ့ပေမဲ့ဖုန်းမကင်တာကြောင့်မေးခွင့်မရခဲ့ပါဘူး။ဦးသိန်းဆောင်ရဲ့ Manager ကိုဆက်သွယ်ခဲ့ရမှာတော့အမှုနဲ့ပတ်သက်ပြီးရှေ့နေကိုသာလုံးဆောင်အပ်ထားတယ်လို့ဆိုပါတယ်။အမှုကိစ္စတွေစတင်ဖြစ်ပွားတော့ကတခင်စစ်ကုမ္ပဏီဘက်ကဖြစ်စဉ်နဲ့ပတ်သက်ပြီးမင်းမြန်ဖို့ဒုအတန်ကဆက်သွယ်ခဲ့တော့ကလည်းပြန်လည်ဖြေကြားပေးခဲ့ခြင်းရှိပါဘူး။အဲ့ဒီအချိန်တုန်းကပြည်တွင်းမီဒီယာတစ်ခုဖြစ်တဲ့ The Voice of Weekly ဂျာနီရဲ့ interview မှာတော့ဦးသိန်းဆောင်ကကျွန်တော်တို့စနေခွက်ဘက်မှာငါပြောမဆိုင်ဘူးအဲ့ဒါကိုသူတို့ကကျွန်တော်တို့ကိုငါပြောဆိုင်ပါတယ်လို့ရေးနေတာနှစ်ခါသုံးခါရှိပြီးအဲ့ဒါကိုတည်င်းမားတဲ့အကြောင်းနဲ့အမှန်တိုင်းပြန်ရေးပေးဖို့ကျွန်တော်ခေါ်ပြောတာပါနှိပ်ဆက်ပါတယ်ဆိုပြီးဖုန်းတွေဆက်ကြတာပါကျွန်တော်ကသူတို့ကဘာမှမလုပ်ပါဘူးနှိပ်ဆက်တယ်ဆိုတာလည်းမဟုတ်ပါဘူးလို့ဖြေကြားခဲ့ပါတယ်သူမရေးသားခဲ့တဲ့တည်င်းအတွက်ယုံကြည်မှုရှိတယ်လို့အထောက်အထားလည်းရှိတဲ့အတွက်တင်ပြခဲ့တာဖြစ်သေးလို့မွန်းမွန်းပန်ကဆိုပါတယ်
ကိုအနေနဲ့ကတော့တရားမျှတမှုရှိစွာနဲ့ပေါ့နော်တကယ်ပဲဟိုအများဆုံးပြီးစေချင်တယ်ပေါ့အဲ့ဒါကတော့ကျွန်တော်စံတာပေါ့နော်ဟိုအခုလိုမျိုးပေါ့နော်တရားရင်ဆိုင်တာဆိုတာကလည်းပေါ့နော်ဟိုတကယ်ပဲတရားမျှတမှုကိုလုပ်ချင်တဲ့အတွက်ကြောင့်တရားရင်ဆိုင်တာဖြစ်တဲ့အတွက်ကြောင့်ပေါ့နော်တကယ်ပဲဒီအမှုကိုလည်းကျွန်မအနေနဲ့ဆိုရင်ဒီမှုကိုလည်းတကယ်ပဲတရားမျှတစွာနဲ့ပဲပြီးစေချင်တယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မစ္စနာသတင်းချန်နယ်မှသတင်းတောက်အက်စတာဒိုးတန်ကအေးအေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်။အပတ်စဉ်တင်ဆက်ပေးနေတဲ့ဒိုးတန်တန်ခွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလဲစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့နံနက်6:00ကနေ9:00အတွင်းမှာလဲနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်အတွင်းမှာလဲစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
် VOE မြန်မာပိုင်းကဆက်လက်တင်ပြနေပါတယ်ကိုဗစ်ကာယောဂအကန့်အသတ်တွေကြောင့်ပုံမှန်ထုတ်လွှင့်နေကြဒဲရီလိုက်အစီအစဉ်များမှာစနေညစနေဝိုင်းနဲ့အစာထူးတင်ဆက်ထားပါရယ်။လာမယ့်ရှေ့သတင်းပတ်ထဲမှာကျင်းပမယ့်အချိန်တော်ကြာကိုရက်ဆိုင်ထားရတဲ့21ရာစုပင်လုံညီလာခံဒီဘလောက်ထိမျှော်လင့်နိုင်မလဲဆိုတဲ့ညီငယ်ရေးလုပ်ငန်းစဉ်သုံးသပ်ဆွေးနွေးကြမယ့်စကားဝိုင်းဖြစ်ပါရယ်။မြမအရေးလီလာသူဥမ္မောင်ဆိုးနဲ့ပျော်စု Institute ကသူတည်တည်ဆိုင်းထွန်းအောင်လင်းတို့နဲ့ပင်ဆိုင်ဆွေးနွေးထားကြတာပါ။ကျွန်တော်တားညူပါ။ခုလာမယ့်ဒီညနေစနေပွဲတွေနဲ့ပတ်သက်လို့ရလက်အလားလာတွေကိုရင်းဆုံးမေးချင်ပါလေ။ဒီလက်ရှိတိုက်ပွဲတွေဖြစ်ပြိပခါတွေရှိနေတဲ့အေးအေးရခိုင်လက်နက်ကိုင်ဖွဲ့ကတော့ဒီစနေပွဲတက်ဖို့အတွက်မဖိတ်ထားပါဘူး။နောက်တစ်ချိန်ထဲမှာပဲမြောက်ပိုင်းဖွဲ့တွေဖြစ်တဲ့ဒီကချင်တို့ဝါတို့ကလည်းညီလာခံကိုမတက်ဘူးလို့သိရပါတယ်။ဒီတော့ဒီစနေပွဲကအလုပ်ရောဖြစ်ပါမလား။ဥမဆိုအမြင်ရင်းဆုံးသိချင်ပါလေ။
တော်တော်စေဒီတစ်ခေါက်လုံးမဲ့စတုဒ္ဒကျေ21ရာစုပင်လုံးတို့ပြောတီတော်စုညီရဲ့ညီလာခံပြောတာ။သာဒီကျွန်တော် NLD အစိုးရလက်ထက်မှာနောက်ဆုံးလုပ်တဲ့ညီလာခံဖြစ်ပါလေ။ပထမတစ်ချက်ကပြောမှဆိုလို့ရှိမှာဗျာသူတို့က2019အကုန်မှာဉာဏ်ညီလာခံပြန်ဆောက်ဖို့လုပ်ကြတာပေါ့။သူတို့ညွန်မှားထားတာနောက်ဆုံးသွားတယ်လို့ပြောလို့ရပါတယ်။တစ်ဖက်ကပြောမှဆိုရင်လည်းပဲကိုဗစ်ကာလတည်းမှာမဖြစ်မနေလုပ်ရတဲ့ညီလာခံလို့ပြောလို့ရပါတယ်။ဘာဖြစ်လို့ဆိုတော့ NLD အစိုးရတက်တမ်းမကုန်ခင်မှာညီလာခံတစ်ခုမဖြစ်မနေလုပ်ရတဲ့သဘောလို့တော့ညီမ
တကယ်တမ်းအလုံးစစ်သည်ဖြစ်ပြီးတော့လုံနိုင်တဲ့အချင်းဒီပုံမှန်မူတည်ပြီးတော့ကျင်းပါလာမဖြစ်ဖြစ်အောင်တွန်းလှုပ်တာလားကိုစိုင်းထွန်းရဲ့လူရဲ့အမြင်ကြီးကျမာတယ
်ဒီအပြစ်ရပ်ပြီးတာတိုင်းနာလက်နက်ကင်တွေဖို့ရလဲဘာပဲပြောပေါ့ဗျာတစုံတရာဟိုတအားကြီးမတိုးတက်ရင်တော့မှဟိုဒီဟာတွေလှုပ်ခြင်းအပြည့်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကိုပြန်တည်ဆောက်နိုင်မယ်တချို့အရွေလေးတွေနေတဲ့ဘာဘာတွန်းနိုင်မယ်ဆိုတဲ့အနေအထားမျိုးလောက်ပဲရှိတာပေါ့မနေ့က JICN တို့ဘာလို့ပြီးသွားတဲ့ရလက်တွေရကြည့်ရင်တော့တအားကြီးတော့မျောလင်းစရာမရှိဘူးလို့ကြိုပြီးတော့ခံမှန်းလို့ရတဲ့အခြေအနေမျိုးတော့ဖြစ်တယ်ပေါ့နော်။ဟိုတဘောတူညီချက်ရလတ်တချို့တော့ထွက်နိုင်တယ်။ဒါပေမဲ့အပြောင်းလဲတွေဖြစ်လာတဲ့အခြေအနေမျိုးထိမရောက်နိုင်ဘူးလို့တော့ပြောရမှာပေါ့။နောက်တစ်ခုကဟိုတစိမ့်တစ်ပိုင်းပဲသွားနေတဲ့ငြိမ်းချမ်းရေးဖြစ်စဉ်ကဟိုမြန်မာပြည်မှာတိုင်းရင်းသားလက်နက်ကိုင်20ဖွဲ့ရှိတယ်ဆိုဒီ10ဖွဲ့လောက်နဲ့ပဲသွားနေတဲ့ငြိမ်းချမ်းရေးဖြစ်စဉ်ကဒီဒရွတ်တိုက်ဆွဲတဲ့ပုံစံမျိုးလေးတချို့ကိုလည်းဟိုဆက်ပြီးတွေ့နေရတဲ့တဘောလို့ပဲကျွန်တော်တို့ကတော့မြင်ပါတယ်ဗျ
တကယ်တမ်း မြန်မာအစိုးရနဲ့လက်ရှိမြန်မာအာဏာပိုင်တွေနဲ့မြန်မာစစ်တပ်မြန်မာအစိုးရတွေနဲ့ထိတိုက်ဖြစ်နေတဲ့အဖွဲ့အစည်းတွေထူးထူးဆိုရင် AAO အဖွဲ့အစည်းမျိုးတွေနောက်တစ်ခုကဟူပါမာဆိုရှင်လဲရှမ်းမြောက်ကိုကန့်ကချင်းဒီလိုအဖွဲ့အစည်းတွေမပါဘဲနဲ့တကယ်တမ်းညီလာခံလုပ်တာကြီးအတိတ်ပဲရှိပါမလားဥပမာဆိုအမြင်သိကြပါတယ
်ကျွန်တော်ဟိုဥပဒေနဲ့လက်ထက်တရားပြဿနာပေါ့ဗျာ2015ခုနှစ်အောက်တိုဘာ15ရက်နေ့ဒီ NC လက်မှတ်ရေးထိုးတဲ့အချိန်မှာ NCU မဖြစ်မနေထိုးမယ်ဆိုတဲ့အချိန်မှာ KNU RCS ပါဝင်10ဖွဲ့ထိုးသွားတာပေါ့ KNU ပါဝင်ကျန်တဲ့ဖွဲ့တွေကမထိုးဒါအလုံးပါဝင်ရင်မဟုတ်လို့ဒါပေမဲ့အဲ့ဒီတရားမပါတာတခုကဘာလဲဆိုတော့ဘာလို့မိုင်းလာလို့ကလဲသူတို့ကဒီ NCCD နဲ့ဆွေးနွေးတဲ့အချိန်မှာမပါလို့ဆိုတော့မပါဘူးအဲ့တော့2016ခုနှစ် NLD ဆိုတာတက်လာတဲ့အချိန်မှာဒီညီရဲညီလာငုံဆက်ပြီးတော့တည်ဆောင်တဲ့အချိန်ကျတော့ဘာပြဿနာဖြစ်သွားလဲဆိုတဲ့အခါကျ NCTA ဥပမာဆက်သွားမယ်ဆိုတဲ့အခါမှာ NC လက်မှတ်ထိုးတဲ့လူတွေသွားတဲ့ညီလာကဆက်သွားအဲ့တော့ NC မှာမပါတဲ့ဟာတွေကကျွန်တော်အခု FMPCC လို့ခေါ်တဲ့မြန်မာ့ခုနှစ်ဖွဲ့ KMPP ဒီဖွဲ့တွေကမပါဘူးဖြစ်သွားတယ်ဆိုတော့အဓိကပြဿနာဘာဖြစ်သွားလဲဆိုတော့ဘာမှညီညာရင်းနဲ့ပတ်သက်လို့ပဲဖြစ်ဖြစ်တန်းသားတွေရဲ့ဒီအခွင့်အရေးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ညီညာရေးလုပ်ငန်းစဉ်မှာပါတဲ့အဖွဲ့တွေကတန်းသားလက်နက်ကိုင်အဖွဲ့တွေရဲ့85ရာခိုင်နှုန်းလက်နက်ကိုင်အင်အား85ရာလုံးကိုဖြစ်သွားဆိုတော့အများစုမပါဘူးဖြစ်တယ်ညီညာရေးလုပ်ငန်းစဉ်အဲ့တော့မပါတဲ့အခါမှာဒီညီညာရေးအတွက်အလားလာသည်တော့ကျွန်တော်တို့တန်းသားရေးနဲ့ပတ်သက်ဆွေးနွေးဖြစ်ချက်မြေပြဿနာသည်တော့ကျွန်တော်တို့ကအလံဝင်းနေသေးပဲလို့တော့ကျွန်တော်ပြောလို့ရပါတယ်
။ကျွန်တော်ဒီချက်ကိုပဲကုဆိုင်ထုံးအောင်တွင်ကိုပေးချင်ပါတယ်ခင်ဗျာ။အဓိကအေးအေးပြဿနာပါနော်။ပြောရမစွန်အေးအေးအဖွဲ့စည်းကိုအချမ်းဖတ်အဖွဲ့စည်းဖြစ်နေဆူရကလည်းတတ်မှတ်တဲ့အခါကျတော့ဖိတ်လို့မရဘူးဖြစ်တယ်လို့အကြောင်းပြချက်တော့ပြီးလို့ရတာပေါ့။ဒါမဲ့တကယ်တမ်းညွှန်ပြီးညီညာရေးဖြစ်ရှင်းမယ်ဆိုရင်တော့ဖြစ်နေသေးပြိပခါတွေအကုန်လုံးကိုထည့်သွင်းစဉ်းစားရမယ့်ချက်ပါ။အဲ့တော့အေးအေးမပါလာတဲ့အခြေအနေဟာတကယ်တမ်းညီညာရေးကိုဖြစ်ရှင်းနိုင်ပါမလား။လက်ရှိပြည်လုံးညီညာရေးကအသက်ဝင်ပါမလား။
အဲ့တော့ပြန်ကြည့်ရင်ဒီငြိမ်းချမ်းရေးဖြစ်စဉ်ဆောက်ကြတဲ့ခုနဆရာမောင်မောင်ဆိုးပြောလို့ပဲဗောနော် NCCT တို့ဘာလို့ဆွေးနွေးကြတဲ့ဟာတချို့အဖွဲ့တွေကမပါတာတွေဖြစ်တယ်ဥမာ UWSA တို့ NDAA တို့ကတော့သူတို့ပူးပေါင်းတာမရှိဘူးဒါပေမဲ့ဒီ NCCT ဘာလို့ပဲဟိုပြန်ပြီးကန့်လိုက်တယ်ဗောဗျာအဓိကအဖြစ်ကိုကန့်တိုက်ပွဲဖြစ်တဲ့အချိန်မှာတို့ဘာလို့မှသူပြန်ကန့်တယ်အဲတစ်ဖက်မှာလည်းဒီဟို AA တို့ဘာလို့ကိစ္စဒီဖက်ထိပါလာ ima ပိုကြီးလာတယ်ဗောနော်ငြိမ်းချမ်းရေးရှူတောင်းရပဲကြီးကြီးကျွန်တော်တို့ဥမာတိုင်းပြည်ကသွားနေတာအခုကဒီမိုကရတိုက်ဇေးရှင်းလို့လည်းပြောတယ်ဟိုဒီမိုကရေစီအတွင်းကူးပြောင်းရေးရှူတောင်းရပဲကြီးကြီးတိုင်းပြည်တွင်းမှာအစိတ်အပိုင်းတွေအကုန်လုံးဟိုပုံတဘောတူညီချက်မရှာနိုင်တာတို့ရွေးကောက်ပွဲကိုတချို့နေရာတွေမှာမကျင်းပနိုင်တာတကယ်ပြိပခါဖြစ်နေတဲ့နယ်မြေတွေဒို့ဒီမဟုတ်အဓိကပြဿနာရင်ဆိုင်နေရတဲ့နေရာတွေမှာမလုံနိုင်တာမျိုးဆိုတာကတော့ဘလို့ပြောမလဲဒီငြိမ်းချမ်းရေးရှူတောင်းရပဲជីជីဥမာဒီမိုကရတိုက်ဇေးရှင်းရှူတောင်းရပဲជីជីအလွန်ပဲမကောင်းတဲ့လက္ခဏာလို့တော့ကျွန်တော်တို့တော့မြင်နေကြအခုဆိုရင်ပဲဟို AAO မဖိတ်တဲ့အတွက်တနေငင်တစင်ပါဆိုတော့ဟာမျိုးတွေလည်းအများကြီးဖြစ်ကုန်တာပေါ့နော်ဒါအလွန်ပဲမကောင်းတဲ့လက္ခဏာပါပဲ
ဒီလက်နက်ကန်ဘရိတ်ခါတွေဆိုတာနိုင်ငံရေးအဖြစ်ရှင်းတဲ့ကိစ္စတွေမှာမအောင်မြင်ကားနေပြီးတော့ပေါ်လာတဲ့ကိစ္စလို့ဟိုနိုင်ငံရေးသုတေသီတွေကသုံးသပ်ကြပါတယ်ကိုကန့်ကိစ္စပဲဖြစ်ဖြစ် AA ကိစ္စပဲဖြစ်ဖြစ်ပြောရမယ်ဆိုရင်ညီညာရေးလုပ်ငန်းလုပ်ကာမှာတိုက်ပွဲတွေကပူဖြစ်လာတယ်ရခိုင်ပြည်ပစုပူပြင်းထန်ဖြစ်လာတယ်အဲ့တော့ညီညာရေးလုပ်ငန်းစဉ်ကနောက်ဆွဲခံနေရပြီလားအခုဆိုင်းထုံးအောင်တွင်ဘယ်လိုယူဆပါလဲ
အဲအစိုးရကတော့နောက်မဆုတ်ဘူးလို့ပြောတာပေါ့ဗျာကျွန်တော်တို့အမြင်အရတော်တော်နောက်ဆုတ်သွားတယ်ပေါ့ဥမာအားဖြင့် NCA စာချုပ်စဆွဲတော့ရဆိုရင်သူကဒီကျွန်တော်တို့နိုင်ငံရေးတိုက်ပွဲမှာ state nation လို့ခေါ်တဲ့ဒီလူမျိုးစုံဘာသာစုံဒီဟာမျိုးပါဝင်နိုင်ဖို့ရည်ရွယ်နိုင်အောင်ဟိုတန်းသူညီများမှုတစ်ခုပေါ်အခြေခံပြီးမှအဲ့ဒီ concept နဲ့ဆွဲကြတာပေါ့နော်ဒါပေမဲ့ဒီအစိုးရအကူပြောင်းမှဖြစ်သွားတဲ့ဟာမျိုးကြတော့ဟိုမှာဒီ central မှာ power ယူထားတဲ့အုပ်စုကဟိုလိုတလိုကစားတဲ့ဟာမျိုးတွေအကုန်ဖြစ်ကုန်တာပေါ့ဥမာအဖြစ်ဒီစာချုပ်ကိုပဲအခြေခံပြီးပြောရမယ်ဆိုရင်တကနေအဖြစ်ရဆိုင်ရင်းနဲ့ပတ်သက်ရင် GMC လို့ company မျိုးတွေဘာတွေကစာအကုန်လုံးဥက္ကဋ္ဌတွေယူထားတာချေလဲတာတို့ဒါမျိုးတွေကစာပေါ့နော်နိုင်ငံရေးနဲ့ပတ်သက်ရင်ဒီအစိုးရကဟိုအကုန်လုံးသဘောတူညီချက်ရှိရှိရှိရှိသူထားလုပ်ကြတာတို့ဘာလို့ကစာအဲ့ဒီသဘောမျိုးတွေဆောင်လာတဲ့လက္ခဏာမျိုးတွေရှိတာပေါ့ဒါကနဦးဒီစာချုပ်ရဲ့ concept မှာပဲဖြစ်နေတာဆိုလိုရင်စာချုပ်မှာပါတဲ့အဖွဲ့နဲ့ပါခွင့်ရှိတယ်လောလောဆယ်အပြည့်ရထားတယ်ဆိုတဲ့အဖွဲ့တွေနဲ့တွေဒီလိုဖြစ်ပြီးတကယ်တမ်းညီလာခံနေတော့လုံနေတယ်ပေါ့ဗျာဟို ဒိုင်းနာလနကိုင်ထိတ်တိကောင်းဆောင်တချို့နဲ့ဟိုအစိုးရထိတ်တိကောင်းဆောင်တချို့အချင်းအ ਨੇ ချင်းသဘောတူညီကြလောက်နဲ့ပဲလုံနေတာတကယ်တော့လက်တွေ့မှာဖြစ်နေတဲ့ပြည်သူရဲ့ပြဿနာတွေပါတွေကိုရှင်းနိုင်တဲ့လက္ခဏာမျိုးတွေကလည်းတိတ်မတွေ့ရဥမာဗျာအပြည့်ရနေပြီတဲ့မှာဟိုတလောကဒီကြောက်မဲတို့ပါတို့မှာဖြစ်တယ်လူထုဆန္ဒပြပွဲတွေပေါ့နော်စစ်တပ်ထွက်သွားတို့ဖပွန်တို့ပါတို့မှာဖြစ်တဲ့ဟာမျိုးတွေဟောက်တကယ်တော့ပြန်ကြည့်ရင်ဒီငြိမ်းချမ်းရေးဆွေးနွေးပွဲတွေဟာဘလို့ဖြစ်လာလဲဆိုတော့ပထမရည်ရွယ်တုန်းကအကုန်လုံးဓာတ်တူခွင့်ရေးပေါ်မူတည်တဲ့ concept မျိုးနဲ့ဆွဲတယ်လူထုပါဝင်မှုပေါ်မူတည်ပြီးရေးဆွဲခဲ့တာဖြစ်တယ်အခုကြတော့ဗျာဟိုအမျိုးသားအဆင့်ဆွေးနွေးပွဲတို့ပရိပခဖြစ်နေတဲ့ data ပဲပရိပခဖြစ်ခဲ့တဲ့ data တွေမှာပဲလူထုရဲ့အတန်ဆိုတဲ့ဟာမျိုးတွေနဲ့မပါပဲနဲ့ဟိုအပေါ်ကနေ top down လုပ်တဲ့ process ကြီးကတောက်လျှောက်ဆက်သွားလို့ဖြစ်နေတယ်ဆိုတော့အဲ့ဒီဟာမျိုးကအပြည့်ရပြီးသားအဖွဲ့တွေနဲ့အဲ့လိုဆက်သွားရင်တော့မှပြဿနာရှိနိုင်တယ်ဆိုတော့အပြည့်မရတဲ့အဖွဲ့တွေနဲ့ဆိုရင်တော့ပိုဆိုးတာပေါ့နော်အခု concept နှစ်ခုရကြည့်မယ်ဆိုရင်တစ်ဖက်ကတော့ဒီပရိပခရက်စဲရေးတစ်ဖက်ကတူ啊 federal တည်ထောင်ရေးဆိုတဲ့ကိစ္စမှာလည်းထူထူးလကောက်ပါပဲအဲ့ federal ဆိုတဲ့ဟာကိုကြော်လွန်ပြီးမျက်စာပြတောင်းတဲ့ဟိုစကားပြောတဲ့အဖွဲ့မျိုးတွေလည်းရှိလာတာဒါကျွန်တော်တို့ရဲ့ပဂရိစိန်ခေါ်မှုပဲပေါ့နော်ပြောရင်တော့အများကြီးနောက်ဆုတ်သွားတယ်လို့ပြောလို့ရပါတယ
်အစိုးရလက်ထက်မှာငင်းကြီးလုပ်ငန်းစဉ်နောက်ဆုတ်သွားလားတိုးတက်လာလားကိုမောင်စုမြင်သိကြပါတယ်
အဲ့ဒီအစိုးရလက်ထက်မှာအခုလက်ငင်းကြုံတွေ့ရတဲ့ပြဿနာကတပိုင်းက NCA ထိုးပြီးသားအဖွဲ့တွေနဲ့ပြဿနာဖြစ်ပါတယ်။ဟော NCA ထိုးပြီးသားအဖွဲ့တွေနဲ့ပတ်သက်လို့ကျွန်တော်2018ညီလာခံတတိယကြိမ်ညီလာခံပြီးတဲ့အချိန်မှာ RCS တို့ KNU တို့က NCA စွန့်နှုတ်ခွဲတွေကရစိုင်းတဲ့အချိန်မှာနောက်ဆုတ်သွားတယ်။ဒါတို့တို့မဖြစ်မနေကြိုးပမ်းတဲ့အခါကျတော့2020မှာတော့သဘောတူညီချက်ရဲ့တစုံတရာရမယ်ပေါ့ဗျာ။အရေးပါတဲ့သဘောတူညီချက်ရမယ်ရတော့အပြောနိုင်ပေမဲ့အဲ့လိုပြန်ပြီးတော့ညှိနှိုင်းနေတဲ့အခြေအနေတော့ရှိနော်သို့တော်လည်းပဲပြဿနာကဘာဖြစ်လဲဆိုတော့ NCA မထိုးသေးတဲ့အဖွဲ့တွေနဲ့ပြဿနာအဲ့တော့ NLD ဆိုရလက်ထက်မှာ NCA မထိုးသေးတဲ့အဖွဲ့တွေကမွန်နဲ့မွန်ပြည်သက်ပါတီနဲ့ LD နှစ်ပါတီ2018မှာထိုးတယ်ပေါ့ဗျာ10ဖွဲ့ဖြစ်သွားသို့တော်လည်းပဲကျန်းနေတာကရောက်ပိုင်း9ဖွဲ့နဲ့ကျွန်တော်တို့ KNPB နဲ့10ဖွဲ့ကျန်းနေတာဒါနဲ့ပတ်သက်ပြီးတော့ပြဿနာမဖြစ်ရှင်းနိုင်ဘူးဖြစ်အဲ့တော့ဒါနဲ့ပတ်သက်ပြီး2018ကမှာအေးပါဝင်ကျန်တဲ့လူတွေဆွေးနွေးမယ်လို့သဘောထားချတဲ့အချိန်မှာ2019ခုနှစ်တည်းမှာဒီအေးပါဝင် KIA နဲ့ bilateral မထိုးတဲ့၄ဘက်ကိုဆွေးနွေးတယ်။နော်အဲ့တော့ bilateral မထိုးသေးတဲ့၄ဘက်နဲ့ဆွေးနွေးမယ်ဆိုတော့လည်းဒီနေ့မပြေလည်ဘူး။မပြေလည်တဲ့အပြင်ကိုဒီနေ့ဒီစုရရည်ညီလာကမှလည်းအေးကိုမဖိတ်ဘူးဆိုတဲ့အခါမှာပြဿနာပိုကြီးသွားတယ်။အဲ့တော့ကျွန်တော်တို့ကပြန်ကြည့်ရင် bilateral ထိုးတဲ့အဆင့်သက်သက်ဖွဲ့ပွဲပြောရင်လက်ရှိ AA ရေးပါတဲ့ဟာဖြစ် AA နဲ့ပဲကျွန်တော်တို့ကရခိုင်မှာတိုက်ပွဲတွေဖြစ်ဒီအဖွဲ့ကိုကျွန်တော်တို့ကဆွေးနွေးမယ်ဆိုလို့ရှိရင်ကျွန်တော်ဘာပြင်မလဲဒါကိုစဉ်းစားဖို့လိုဒါမဲ့အနေအစိုးရလက်ထက်မှာပဲဒီကိုဗစ်ကာလပြင်းထန်တဲ့အချိန်မှာဒီလေဒီ AA ကိုအကြမ်းဖက်ဖွဲ့စည်းပြင်ညာလိုက်ပြီးတယ်ပြင်ညာလိုက်တယ်နောက်အဲ့နောက်မှာအခုလည်းပဲအကြမ်းဖက်ဖွဲ့စည်းပြင်ညာထားလို့ကျွန်တော်တို့မဖိတ်နိုင်ဘူးဖြစ်ဒါအဖန်တီးဆိုတဲ့သဘောထားပေါ့အမရဘက်ကလည်း AA ကိုတခိုင်မှာခြေချောင်းကမပေးဘူးသို့မဟုတ်2010ထဲမှာလည်း KIA နဲ့ထဲမှာလည်းခြေချောင်းကမပေးဘူးဖြစ်အဲ့တော့ပြဿနာဘာလဲဆိုတော့ KIA AA TNL MND လေးဘက်ကိုပထမဆုံး bilateral ထိုးဖို့ဆိုလို့ရှိရင်အဓိကတော့ချက်ပြဿနာ AA နဲ့ဒီအဖြစ်ခံရစေဖြစ် AA နဲ့တခိုင်ရစေဖြစ်မယ်ဆိုလို့ရှိရင် AA ကိုတီရှိခွင့်မပေးဘူးသို့မဟုတ် AA ကိုအချက်ဖက်ဖွဲ့ကြီးညာထားတယ်ဆိုလို့ရှိရင်ကျွန်တော်တို့ကဘာမှဆက်ဆွေးနွေးလို့မရတော့ငញ្ញိုင်းလုပ်ငန်းစဉ်မှာတော့အပြုတ်တိုက်ရေးပဲဖြစ်သွားတယ်။အဲ့တော့ငញ្ញိုင်းလုပ်ငန်းစဉ်ကိုကျွန်တော်တို့တကယ်ဆွေးနွေးမယ်ဆိုရင် AO နိုင်ငံရေးထွက်ပေါက်ပေးဖို့လိုအပ်နေပြီဆိုတဲ့အချက်ကိုသတိပြုဖို့။ဒါပထမစတင်ဖြစ်ပါတယ်။အဲ့တော့ AO နိုင်ငံရေးထွက်ပေါက်ပေးပြီးတော့ဒီ၄ဘက်နဲ့ bilateral ထိုးပြီးမှသာလင်းခုနမြောက်ပိုင်း9ဖွဲ့ပေါ့ AA ပါဒီ WA မိုင်းလာ SSC ပါမြောက်ပိုင်း9ဖွဲ့နဲ့နိုင်ငံရေးဆွေးနွေးမှုကိုဆက်လှမ်းနိုင်မှာဖြစ်တယ်။အခုလောလောဆယ်မှာတော့ဒီကိစ္စတွေမဖြစ်ရှင်းနိုင်သေးတဲ့အတွက်ညီညာရင်းလုံငါးစီရန်ရက်တက်နေတယ်လို့ပြောလို့ရပါတယ်
ဟုတ်ကဲ့ကျွန်တော်ဥမောင်စုပဲကျွန်တော်တစ်ခုထပ်မေးချင်ပါတယ်ပြောရမယ်ဆိုရင်တော့ညီညာရေးလုပ်ငန်းစဉ်ကဥသိမ်းစိန်လက်ထက်တွေကလောက်လာလာအခုစစ်စွန်းနှစ်ထဲတောင်ရောက်နေပါပြီဒီပတိုင်ငွေ2010မတိုင်ငွေကတော့တိုင်းသားဖွဲ့စည်းတော်များနဲ့ကစစ်စွန်းလက်ထက်မှာအပြစ်ခတ်ရက်စေးသဘောတူညီချက်နဲ့တိုက်ပွဲတွေတော်များထိန်းထားနိုင်တယ်ပေါ့နော်မဖြစ်အောင်လို့တိုက်ပွဲကြီးကြီးမဖြစ်အောင်လို့အဲ့တော့ဒါပေမဲ့အခုဒီညီညာရေးလုပ်ငန်းစဉ်တွေလောက်ခါမှာရခိုင်လူဒေသပြည်မှာတော်တော်လေးတိုက်ပွဲတွေပြင်းထားတယ်အရက်သားတွေထိခိုက်ပေဆုံးမှုတွေပိုများလာတယ်အဲ့တော့ဒီအခြေအနေကပြောရရင် ငင်းညာလက်ရှိငင်းညာရေးလုပ်ငန်းစဉ်ကဘယ်တစ်ခုခုမှားနေတာပဲလားဒါမှမဟုတ်တဘောအကျကျပဲဖြစ်နေတာလားဥပုံစုဘယ်လိုမြင်ပါလဲ
ကြက်ကနာဒီလိုပဲကျွန်တော်တို့ရခိုင်မှာဒီအခုတိုက်ပွဲတွေပြစ်ခတ်နေတာကြတော့သူကအေးရထိုးပေါက်လာတာ2015 16 19မှာထိုးတော့တိတ်မသိတာဘူးပေါ့ဗျာနော်ဒါမဲ့တပ်မလို့ပဲကကြည်တာလဲဘာပြန်ကြည့်လဲဆိုတော့အေးဒီရခိုင်အေးဒေသမှာ80ခုနဲ့ကစပြီးတော့သူတို့အနေနဲ့နှစ်30ကျော်လောက်ဒီအဖြူအောင်နဲ့မြို့ထိန်းထားတယ်ဆိုလေသူတို့ခံယူဆချက်ရှိတာဒါမဲ့2018လောက်ကစားပြင်းနေတဲ့တိုက်ပွဲတွေဖြစ်ပြီးအေးရထိုးပေါက်လာတဲ့အချိန်မှာသူတို့ကလည်းအလွယ်ကူမပေးနိုင်အလွယ်ကူမပေးနိုင်တဲ့အချိန်မှာတိုက်ပွဲဖြစ်တာအချိန်တစ်ခုကတော့ဒါကတော့ကြာမယ်ဗျ။တော့ဒါတော့ကျွန်တော်နားလည်လို့ရတယ်။သို့တော်လည်းပဲငင်းငင်းလုံနေလို့သဘောထားရင်တော့ဒီပြဿနာကိုဘယ်လိုဖြစ်ရှင်းလဲဆိုပြီးတော့ကကြည့်ဖို့လိုတယ်အဲ့တော့ငင်းငင်းလောဆက်ပါမလုံးနိုင်သေးဘူးဆိုတော့ကျွန်တော်တို့ကခိုင်စပွဲကတားလို့မရဘူးအချိန်တစ်ခုပြင်းထန်ဖြစ်နေဦးမယ်သဘောတော့ရှိနေ
တယ်တော်ကျွန်တော်ကိုဆိုင်ထုံးအောင်လေးမေးချင်ပါတယ်အခုလိုဖြစ်နေတဲ့ငင်းငင်းလုပ်ငန်းစဉ်ကစစ်တပ်ကြောင့်ပဲဖြစ်နေတာလားဒါမှမဟုတ်လက်ရှိ energy အစိုးရကုနိုင်ကငင်းငင်းပေါ်စီမှားနေတာလားလုပ်ပုံကိုင်မှုမှားနေတာလားဘာကြောင့်ရှိ ਉ မလန်းနိုင်တာလဲကိုဆိုင်ထုံးအောင်လေးအမြင်သိချင်ပါတယ
်ကျွန်တော်အမြင်ရပြောရရင်တော့ဥမာဒီ2015လောက်ကနေစပြီးဒီတချို့အဖွဲ့တွေကိုဓာတ်လူဆွေးနွေးပွဲမပေးဘူးလို့ဘာလို့ကိစ္စတွေမှာတော့စစ်တပ်မှလည်းတစုံတရာတော့သူအားနည်းမှုရှိခဲ့တာပေါ့နော်ဒါပေမဲ့ဒီ2016မှာကျတော့ NLD အစိုးရတက်လာတော့အစိုးရတက်တဲ့ချင်းနဲ့မှာသူရဲ့အဓိကရည်ရွယ်ချက်တွေကိုကြည့်အကုန်လုံးကသူကနစ်စင်လို့လို့သူကငင်းချမ်းရေးနစ်ငင်းချမ်းရေးနစ်ဆိုပြီးမှသူအကြီးအကျယ်ဟိုဒီငင်းချမ်းရေးကသူတို့အစိုးရရဲ့ဟိုအနိမရည်ရွယ်ချက်လိုမျိုးကျွေးကြော်ပြီးတက်လာတော့မအောင်မြင်ဘူးဆိုရင်တော့အနာကင်ဆွဲထားတဲ့လူတွေမှာလည်းဒါအဓိကပြဿနာရှိတာပေါ့နော်အနာဟိုအဲ့လိုပြောလို့တခြားတိုင်းရင်းသားလက်နက်ကိုင်တွေဘက်ကပြဿနာမရှိတာမျိုးလို့တော့လည်းမဟုတ်ဘူးဒါပေမဲ့ဘူဝါရရေးရရပဲជីជីဥမာသူ့ရဲ့ဟိုအလုံးအဖွဲ့တွေဖွဲ့စည်းတည်ဆောက်မှုတို့ချင်းကပ်မှုတို့ရပဲကျင်တော့တော်တော်လေးဟို energy ဆိုးရလဲတော်တော်လေးအားနည်းတော့တာတွေ့ရတယ်ပေါ့နော်
ကိုစိုက်ထုံးလင်ကုနာပြောသွားတဲ့အထက်မှာတိုင်းသားတွေကိစ္စပါတယ်တိုင်းသားတွေဘက်ကလည်းဆိုအဲ့တော့ညီငယ်လုပ်ငန်းစဉ်မှာတိုင်းသားတွေဘက်ကရောလိုအပ်ချက်ရှိတယ်လို့မြင်ပါလား
ဟုတ်ကဲ့တချို့ကိစ္စတွေရှိတယ်ဆိုတော့ဥမာ2015ရှေ့ပိုင်းပဲကြီးကြီးပါဒီ2016နောက်ပိုင်းပဲကြီးကြီးတချို့ဟာလေးတွေတော့သူတို့မှလည်းအာနေချက်လေးတွေတော့တွေးရတာပေါ့နော်ဥပမာအားဖြင့်သူတို့ငကိုကလေးကအစုဖွဲ့လိုက်တည်ထားတဲ့ UNFC လို့မဟာမိတ်မျိုးကိုဖျက်လိုက်တာတို့နောက်တစုပေါ်လာတာတို့ဘာလို့ကဒါငင်းငင်းရရှုတော့ရကြည်ပိုခတ်တာပေါ့ဟိုဆွေးနွေးနေတာလန်းနဲ့တခြားနောက်မဟာမိတ်တစ်ဖွဲ့ပေါ်တဲ့ကိစ္စတို့ဘာလို့ဒါသူတို့ရဲ့ဟိုရှင်းတန်ရည်တည်မှုတို့ဘာလို့လဲဆိုင်ပါလိမ့်မယ်တစ်ဖက်မှာကတော့ဘိုအရေးကြီးတာတော့ဒီဒီမိုကရေစီစနစ်လည်းဖြစ်နေတော့ဟိုလူထုထောက်ခံမှုအားနဲ့ဟိုလက်ဂျစ်တမိတ်အရာမြင့်တဲ့အစိုးရရဲ့ဒီညှိနှိုင်းနိုင်စွမ်းတို့ဘာလို့တော့ပိုအရေးကြီးတာပေါ့နော်ဥပမာအဖြစ်ရခိုင်ပါဆိုရင်ကျွန်တော်တို့ကမြင်တာရိုးရိုးဒီလက်လက်ကင်တဲ့ဖြစ်တဲ့ပြဿနာမျိုးမဟုတ်ဘူးပေါ့နောက်ဆုံးများဗမာအများစုထောက်ခံထားတဲ့အစိုးရနဲ့ရခိုင်နေနဲ့ဆက်ဆံရေးပြတ်သွားတယ်ဆိုတဲ့ပုံစံမျိုးအထိရောက်တာပေါ့တိုင်းရင်းသားလက်လက်ကင်တွေကလည်းရှိပါတယ်တချို့ကတည်းကဥမာရွေးကောက်ပွဲလိုကိစ္စမျိုးတွေကိုငါတို့နဲ့လာညှိဆိုတဲ့ဟာမျိုးတွေပြောတာတွေဗားရေကစပါလေတဘောတစ်ခုကတချို့ကတည်းကတော့သူတို့ပါပါနတ်နတ်နဲ့သူတို့ဒေတာတွေမှာဟိုပါတီတွေသူတို့ပါသူတို့ဟိုလူတွေအခွင့်အရေးမဆုံးရောဆုံးအောင်လွတ်လပ်စေလို့ဘာလို့ဒါမျိုးလေးတွေတော့လှုပ်ရမှာပေါ့နော
်ကျွန်တော်ဒီနေရာမှာတက်တဲ့ပတ်သက်လို့လည်းမိချင်ပါလေ energy အစိုးရလက်ထက်မှာအရင်ဦးသိန်းစိန်လက်ထက်ကတော့တတလက်လက်ညီနေလူငန်းစဉ်မလုံနိုင်ဘူးလို့တော်များယူဆကြပါတယ်အဲ့တော့ဒီနေရာမှာတက်ရဲ့ခံခံတာပေါ့နော်စစ်တက်ကတကယ်ပဲညီနေလူငန်းစဉ်နဲ့ပတ်သက်လို့ energy အစိုးရလက်ထက်မှာလူလာလာရှိရလား energy အစိုးရနဲ့ကောတကယ်ပဲပူးပေါင်းဆောင်ရွက်မှုရှိရလားကိုဆိုင်ထုံးလည်းအမြင်သိချင်ပါတယ
်အဲအဲ့ဒါတော့တော်တော်များများပုံမှန်လေးလေးပြောရင်တော့တန်ရရှိတဲ့ကိစ္စပေါ့နော်။တပိုင်းမှာတော့အစိုးရအနေနဲ့အားနည်းမှုရှိနိုင်တယ်။ဒါပေမဲ့တပ်အနေနဲ့ဘလောက်အစိုးရနောက်လိုက်ပါပြီးလုပ်မလဲဆိုတော့မေကုံးကတော့တော်တော်များများထောက်ပြစရာရှိတယ်ပေါ့နော်။အဲ့ဒါကတော့အပြစ်ရပ်ပြီးသားအဖွဲ့တွေနဲ့ကိစ္စတွေမှာလည်းရှိတယ်လို့အပြစ်မရပ်သေးတဲ့အဖွဲ့တွေနဲ့ကိစ္စတွေမှာလည်းရှိတယ်။ဥပမာအပြစ်ရပ်ပြီးသားအဖွဲ့တွေနဲ့ကိစ္စမျိုးတွေကိုကြည့်ရင်အပြစ်ရခိုင်မာရေးတို့နေရာတတ်မှတ်ရေးတို့လိုအရေးကြီးတဲ့ကိစ္စတွေမှာအစိုးရကိုယ်တိုင်ကတပ်ကိုအကုန်လုံးလွှဲထားလိုက်တဲ့ပုံစံမျိုးတွေပေါ့နော်အဲ့နေရာမျိုးကြတော့အစိုးရနဲ့တပ်နဲ့ကသဘောထားအတူတူပဲဆိုတဲ့ပုံစံမျိုးထွက်သွားတဲ့ဟာမျိုးလေးတွေလည်းရှိတာပေါ့တချို့ဟာကတော့နည်းနည်းသူတို့မူဝါဒကွဲတရားပါတရားတော့ရှိတယ်ဥပမာရခိုင်ကိစ္စဆိုတာမန်ရခိုင်တွေကိုမင်းဟာအစိုးရပဲလာလာတပ်ပဲလာလာဟို မင်းတို့လူမျိုးတွေကတဘောတာအတူတူပဲဆိုတဲ့ပုံစံမျိုးပေါက်သွားတဲ့ဟာမျိုးလေးတွေလည်းရှိတာပေါ့နော
်ဟုတ်ကဲ့ဒါဆိုရင်ရခိုင်ကိစ္စမျိုးမှာဆိုလို့ရှိရင်အစိုးရနဲ့တက်ကတဘောတွေလုံနေရမှာဟုတ်ဘူးလားဘယ်လိုယူဆလို့လဲကိုဆိုင်ကောင်းလဲ
ကျွန်တော်ယူဆမှုရတော့အစိုးရနဲ့တက်နေရခိုင်လိုကိစ္စမျိုးမှာတိတ်တဘောတာချင်းမကွာဘူးဗျဟုတ်ကွာရင်တော့ပါစနစ်အနည်းငယ်လေးပဲကွာနေမှာတော်တော်များများတူညီတယ်လို့ပြောလို့ရပါတယ
်ပြောရမယ်လို့အနေအဆိုးကတက်လာကလေးကဒေါ်ဆန်းစုကြည်ကိုယ်တိုင်ကငင်းငယ်ကြီးလုပ်ငန်းစဉ်ကိုဦးစားပေးပြီးတော့ဆောင်ရွက်မယ်ဆိုပြီးတော့ပြောသွားပါတယ်လုပ်လဲလုပ်ပါတယ်ဒါပေမဲ့အခုလိုချင်းနေဖြစ်တာဟာ NLD အစိုးရဘက်ကဘလို့တက်မကင်ကြဖြစ်တာလားဒါမှမဟုတ်မူဝါဒမှားယွင်းနေလို့လားဦးမော်မော်ဆိုဘလို့မြင်ပါလဲ
ဟုတ်ကဲ့ NLD အစိုးရလက်ထက်မှာငင်းငယ်ကြီးလုပ်ငန်းစဉ်ကိုလုပ်ဖို့လူရွေးတဲ့အခါမှာလူရွေးတဲ့လူကမဒီတခြားလုံးမှာလူမငြိမ်ဘူးလို့ပြောလို့ရပါတယ်ဆိုတော့နှိုင်းရှင်ရင်သူသိစိတ်လက်ထက်မှာဆိုဒီဥပမာတယောက်တည်းစာသုံးလို့ပါတော့ဟော NLD အစိုးရလက်ထက်မှာကျတော့ NRPC မှာဒုက္ခသုံးအောင်ထားတယ်ဒေါက်တာတမျိုးဝင်းဦးကျော်တင်းဆွေတော့ဥပထုံးတို့ပေါ့အဲ့လူတွေကတခြားလုံးမှာဆိုလို့ရှိရင်ကျွန်တော်ငြိမ်ရင်လုံငန်းစမှာကြည့်အစောပိုင်းကလာမှာဒေါက်တာတမျိုးဝင်းကိုတွေ့ရတယ်ဆွေးနွေးပွဲတွေမှာအလဲပိုင်းလောက်မှာဦးကျော်တင်းဆွေတွေ့ရတယ်အခုနောက်ပိုင်းမှာဥပထုံးဝင်လုံတာတွေ့ရဆိုတော့ဒီငင်းရဲလုံကစင်မှာဒီတာဝန်ယူရက်လေမငိမ့်တာ NLD အစိုးရအတွက်ဆိုလို့ဒီငင်းရဲလုံကစင်အားနဲ့ချက်ခုမြန်မာဒါကပထမချက်ဒုတိယချက်မှအနေနဲ့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီငင်းရဲလုံကစင်မှာတိုင်းသားတွေနဲ့ဆွေးနွေးတဲ့နေရာမှာဘယ်ဟာကိုဆောင်းပေးဆွေးနွေးမလဲဆိုတဲ့နေရာမှာဘယ်ဟာကိုလုံဦးစားပေးလုံမယ်ဆိုတဲ့နေရာမှာ NLD နဲ့ဥဆောင်နိုင်သွားတော့နဲတယ်သူကတတ်မလို့ရဲ့သဘောတော့ငါကြည်ရတာအရင်များတယ်လို့မြင်ပါတယ်လက်တွေ့ဆွေးနွေးပွဲတွေမှာပဲဖြစ်ဖြစ်လှုပ်ဆောင်နေတာတွေပဲကိုလက်တွေ့ဒီလှုပ်ဆောင်နေတာပဲဖြစ်ဖြစ်သူက NLD အစိုးရအနေနဲ့လွတ်လွတ်ကျွတ်ကျွတ်လှုပ်တာတဲ့တက်မရဲသဘောတော့ငဲ့ငဲ့ကြည့်ပြီးလှုပ်တဲ့အခါမှာတော့ဒီငင်းရဲလုံငန်းစရာတရုတ်ဆွေးနေရလို့မြင်ပါနောက်တတိယတစ်ခုအနေနဲ့ပြောမယ်ဆိုရင်ဒါငင်းရဲလုံငန်းစင်တွေတော့မဆိုင်တော့ဘူးသူက NLD အစိုးရအနေနဲ့တက်လာပြီးတဲ့အခါမှာသူကတိုင်းရင်းသားပါတီတွေတော့မြို့ဝဥရရင်တိုင်းသားပါတီဆွေးနွေးပွဲနိုင်ငံရေးပါတီနဲ့သဘောထားပြီးဆွေးနွေးတာတခါမှမဖြစ်ဘူး။ဆိုတော့ရေကောက်ပွဲအနိုင်ရပြီးတဲ့ဒီနေ့ထိဒီမြို့ဝကဒီဥရရင်မှာဝင်လာတဲ့တိုင်းသားပါတီတွေကိုတော့ဆွေးနွေးပွဲကနိုင်ငံရေးဆွေးနွေးပွဲတွေပြသဘောထားပြီးဆွေးနွေးတာမရှိတဲ့အချိန်မှာတော်ရင်းကလက်နက်ကိုင်ဖွဲ့စည်းနေနေနဲ့ဒီလိုအချိန်ဒီမြို့မှာဂန်းလူကြီးလူရှိပါမလားဆိုတော့တန်တရားတွေအများကြီးဖြစ်စီတာတဲ့အကြောင်းချက်ချက်ဖြစ်ပါတယ်အဲ့တော့တစ်ဖက်ကပြောမယ်ဆိုလို့ရှိရင် NLD အနေနဲ့တိုင်းသားပြည်နယ်ပတ်သက်ပြီးလှုပ်ဆောင်တဲ့နေရာမှာအားအနေဆုံးချက်ကတော့ကျွန်တော်တို့ဒီဥခြေကဥတွေပြမှာပုံမှန်26တက်ဒီပုံမှန်26တက်ဆိုတာကတကယ်တမ်းကဘာဖြစ်လဲဆိုတော့တိုင်းသားရိုးနေချိန်တော့တိုင်းသားပြည်နယ်မှာတိုင်းသားတွေကနေပြီးတော့သူ့ရဲ့ဝင်ကြီးချုပ်နဲ့အစိုးရကိုရွေးကောက်တင်ပြောင်းဖြစ်ခွင့်မှာဒါနဲ့ပတ်သက်ပြီးတော့ဒီ NLD ဆိုတာ NLD အနေနဲ့ကတော့သူအကြောင်းပြချက်တွေနဲ့ဒါမပေးဘူးပေါ့ဗျာတော်လက်မခံမှုဆိုရင်တိုင်းသားတွေကဒါကိုတွတ်ပွားကြတယ်ဗျ။နော်ဒါမျိုးမြို့ဝါချီတွေအဲ့တော့တော်ရဲကလူတွေနေနဲ့မြို့ဝါလူတွေအောင်တော့ခွင့်မပေးရင်ငါတို့လက်နက်ကင်ထားတဲ့လူတွေရောခွင့်ပေးမှာမလားဆိုတော့တန်တရားတွေအများကြီးမြင်ပါတယ်။ဒီလိုအချိန်တွေမြို့မှာ NLD အနေနဲ့ policy အမှားတချို့ကတော့ကျူးလွန်ခဲ့ပါတယ်။ဒါတွေကိုပြန်သုံးသပ်သင့်ဖို့တော့ဒီပါ
။နီနာရောက်ကိုမူဝါဒရောက်ကိုအားနိုင်ချက်တွေဂျုံခဲ့တယ်ပေါ့။ကျွန်တော်ကိုစိုင်းထွန်းအောင်လည်းနောက်ဆုံးမေးချင်ပါတယ်ခင်ဗျာ။ဟုတ်တဲ့စိန်လက်ထက်ကလောက် NLD ကဘလောက်ဘာကြောင့်ခြေတွတ်တော်လေးမစမ်းနိုင်တာလဲကိုဆိုင်ထွန်းလည်းအမြင်သိကြပါတယ
်အဓိကအားဖြင့်တော့သူကပထမတစ်ချက်အနေနဲ့ပြောရင်ဟို NLD အစိုးရရဲ့အစောပိုင်းခြေလမ်းတွေကိုကြည့်ရင်ဘာတော့တွေ့ရလဲဆိုတော့ဥမာမောင်ဆိုးပြောခဲ့လို့ပဲဒီဥမာအတန်တက်နိုင်တဲ့ပါတီတွေဘာတွေကိုသူဆွေးလဲမဆွေးနေခဲ့ဘူးဟိုအနာခွဲဝေးကြီးလဲဟုတ်ဒီပတ်တိမလုတ်ခဲ့ဘူးဗောဗျာ2015မှာအတန်တက်ကိုသားပြုနိုင်တဲ့တိုင်းရင်းသားပါတီလေးတွေရှိတယ်အဲ့ဒီအခြေအနေမျိုးမှာသူက27ပင်လုံးဆိုပြီးမှသူအဖေရဲ့ဒီ legacy ကိုသူဆက်ခံလိုပါလို့လည်းလုပ်တယ်သူလုပ်ရင်သူအကုန်အောင်မြင်မယ်လို့ကိုကိုကိုအထင်ကြီးစိတ်တွေများခဲ့လားမသိဘူးဗျာတနိုင်ငံလုံးမှာသူရဲ့လူထုထောက်ခံမှုတွေများတယ်ဆိုတော့ဥမာမြို့ပေါ်မှာဗျာ state sponsor နဲ့ဒီ27ပင်လုံး campaign တွေပါတွေလုပ်တယ်အဲ့လိုမျိုးလုပ်ရင်သူတို့ရမယ်လို့တွက်များတွက်ခက်လာလို့ကျွန်တော်တော့ထင်တယ်ဒါပေမဲ့အဲ့ဒီဟာတကယ်တမ်းပြောရရင်တိုင်းသားဒေသတွေမှာတကယ်ဖြစ်နေတဲ့အခက်အခဲတွေဖြေရှင်းဖို့တို့ဘာလို့အတွက်မျိုးအထိတာသွားမှာတော့မဟုတ်ဘူးပေါ့နော်ဆိုလိုရင်းကတစ်ဖက်ကဟိုသူတို့အာနာလွဲပြောင်းနေပါတယ်မှာသူတို့တတ်တို့ဘာလို့နဲ့သူတို့ဘလို့ တဘောတူညီမှုတွေရှိခဲ့လဲဆိုတာမျိုးမသိဘူးဒါပေမဲ့အစောပိုင်းခြေလမ်းတွေကအဲ့ဒီခြေလမ်းမျိုးတအားဆန်တယ်ဥမာအဖြစ်2016လောက်ကလေးကဥမာဘန်ကောက်ပို့သတင်းတပုတ်မှကျွန်တော်တို့တွေ့ရလို့ပေါ့ဗျာကချင်မှာဖြစ်နေတဲ့ဒီဂီဒွန်တို့ဘာလို့တိုက်တဲ့တိုက်ပွဲတွေကိုအစိုးရတိုက်မိတ်ပေးတယ်ဆိုဟိုဆိုတဲ့ဟာမျိုးတွေပေါ့အစောပိုင်းကလေးကဒါမျိုးလေးတွေထွက်ခဲ့တာရှိတယ်ပေါ့နော်အဲ့တော့တစ်ဖက်ကသူလှုပ်နေတဲ့ညီညာရေးဖြစ်စဉ်ကဘာတန်တရားဝင်တရားရှိလဲဆိုအဲ့ဒီကာလတွေကတန်တရားဝင်တရားရှိတဲ့အချက်ကဘာလဲဆိုတော့ဟိုရတော့ခင်ရင်ဒါဂုံတည်းရနိုင်ငံရေးတိုက်ခါရကြီးမှာမလို့လောက်တာလားတစ်ဖက်မှာလည်းမူဝါဒတွေခိုင်ခိုင်မာမာမရှိဘူးအားနည်းချက်တွေရှိတယ်ဟိုလူမနေရာမှာလည်းမထားတူတတ်ဘူး institution တွေမဆောက်ပဲနဲ့တေချာမဆောက်ပဲနဲ့လောက်ခဲ့တာပေါ့နော်အဲ့ဒီဟာအစပိုင်းကလေးကမြင်ခဲ့ရတာနောက်ပိုင်းမှာကျတော့ तू อ่ะ Trump ကဘယ်လိုပြောင်းသွားလဲဆိုတော့ဥသိမ်းစိန်လက်ထက်ကထပ်ပူဆိုးတာပထဝီနိုင်ငံရေးနဲ့တွက်ရင်ဥသိမ်းစိန်လက်ထက်မှာဒီကျွန်တော်တို့ငြိမ်းချမ်းရေးဘော်လုံးကိုထိုင်းနယ်စပ်ကအဖွဲ့တွေဒီမှာပဲတေချာတည်ထားခဲ့တာဖြစ်ပြီးမှဒီတရုတ်နယ်စပ်ဘက်ကအရောက်သိမ့်မခံခဲ့ဘူးဒါပေမဲ့2015ကိုကန့်အရေးကိုကန့်ကိစ္စပေါ်လာတော့ဘော်လုံးကဟိုပေါ့ဗျာဘော်လုံးစကားနဲ့ပြောရင်ဘော်လုံးကဒီတရုတ်နယ်စပ်ဘက်ကအလေးတာသွားတဲ့ဟာမျိုးတွေစဖြစ်လာတာပေါ့နော်အဲ့တော့ NLD ဆိုရအောင်ကြည့်ရင် तू อ่ะအဲ့ဒီဟာမျိုးတွေနဲ့ဒီပထဝီနိုင်ငံရေးနဲ့ဒီတိုင်းနာရေးအဆက်ဆက်တွေပြိပကအဆက်ဆက်တွေနဲ့ပတ်သက်လို့လည်း तू ဘာမှတေချာပြင်ခဲ့တာမတွေ့ရဘူးဥပမာတရုတ်ကိုလိုက်ရောရင်ဒီတိုင်းနာလက်နက်ကိုင်တွေအပြစ်ရရမယ်ဆိုတဲ့မူမျိုးကိုလည်း तू 2019လောက်ကနေစပြီးမှ तू ချင်းကတ်တာပဲအခုထိလည်းမအောင်မြင်ဘူးဒါပေမဲ့တကယ်လက်တွေ့မှာအဲ့ဒီအခြေအနေမျိုးနဲ့တချို့မနီးရိုးစွဲဝေးရွားတဲ့ဟာမျိုးလေးတွေလည်းအများကြီးတွေ့ရတာတဖက်မှာလည်းတက်ကိုသူမထိန်းနိုင်ဘူးပေါ့ဗျာတက်ကိုအလိုလိုက်ရတာလည်းများတယ်ဆိုတော့စုံလုံးရတော့သူ့မှာမူဝါဒရေးရလဲအားနေချက်ရှိလို့ဒီအတွက်ဟိုစေတနာရောတကယ်ပါရဲ့လားတကယ်အောက်ကအချင်းနေမှန်နေရောတကယ်တိနားလေခဲရဲ့လားဆိုတာတော့ကျွန်တော်ကတော့တန်တရားဝင်တယ်ဗျာ
NLD အစိုးရလက်ထက်ညီညာရေးလုပ်ငန်းစဉ်အခုလာမဲ့ဇုတ်ထအချင်းပြည်လုံးညီလာခံမျှော်လင့်ချက်စတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်မြမရေးလေးလာသူဥမ္မောင်ဆိုးနဲ့ပြောင်စု Institute ကသူတည်သည့်စိုင်းထွန်းအောင်လင်းတို့ဆွေးနွေးကြတာပါကျွန်တော်ကသားညစ်ဦးပါ
မြန်မာကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေးတယ် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3 ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မြန်မာကနေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရဲ့ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါအမေရိကန်နဲ့ပိုလန်တို့ဟာမကြာသေးခင်ကမှနှိမ့်နိုင်ခဲ့တဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးဆိုင်ရာ EDC ရဲ့သဘောတူညီချက်ကိုစနေနေ့ကဝါရှောမြို့မှာလက်မှတ်ရေးထိုးကြပါတယ်။ဥရောပခီးစဉ်တောင်းရောင်းနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာပိုလန်သမ္မတအန်ဒရီဒူဒါနဲ့တွေ့ဆုံပြီးမှကာကွယ်ရေးဝန်ကြီးနဲ့အခုလိုသဘောတူလက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ်။ဒီသဘောတူညီချက်ကနေနှစ်နိုင်ငံစီးရေးပူးပေါင်းဆောင်ရွက်မှုမြင့်တင်နိုင်မှာဖြစ်တယ်လို့ပိုလန်မှာအမေရိကန်တပ်တွေတိုးမြင့်ချထားတာဟာဥရောပဒေသလုံခြုံရေးတိုးမြင့်လာစေမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုပါတယ်။ရုရှားမှာ COVID-19 ရောဂါကာကွယ်ဆေးသစ်စထုတ်နေပြီဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနသတင်းထုတ်ပြန်ပြီးနိုင်ငံပိုင်းတွင်မှာပဲကာကွယ်ဆေးပရမတ်သုတ်ထုတ်ခဲ့တယ်လို့ကျန်းမာရေးဝန်ကြီးပြောကြားချက်ကိုကိုးကားပြီး Russian Interfax သတင်းကဖော်ပြပါတယ်။ကမ္ဘာတလွန် COVID-19 ကာကွယ်ဆေးထုတ်ဖို့ပြန်ဆိုင်လုပ်နေချိန်မှာရုရှားဆိုတာကဆေးထုတ်ဖို့အမြန်အတီးပြုတ်ပေးလိုက်တာဟာဘေးကင်းလုံခြုံမှုထက်သူ့နိုင်ငံဂုံတက်အောင်ရှေ့တန်းတင်တာမျိုးဖြစ်မှာကိုဆိုရင်ကြောင်းသိပ္ပံပညာရှင်တချို့ကပြောပါတယ်။အိန္ဒိယတည်ယုံနှစ်နိုင်ငံကြားနေဆက်တင်းမာမှုအကြီးကျယ်ဖြစ်ခဲ့တာနဲ့ပတ်သက်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကသူ့ရဲ့လွတ်လပ်ရေးနိုင်ငံကိုမှတည်ယုံနိုင်ငံကိုအထူးသတိပေးပြောကြားလိုက်ပြီးအိန္ဒိယမှာဂုတဲ့ပိုးပြီးအားကောင်းတဲ့စစ်တပ်ကိုတိစောက်သွားမယ်လို့ကြေညာပေးလိုက်ပါတယ်။တင်းနေနေမနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ ကိုရိုနာဗိုင်းရပること်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှင်ပေါင်းစစ်ချမ်းသာကူကြမ်းပါကြပါစေ။ကျွန်မခင်ရသက်ပ
This program has come to you from the Voice of America, Washington.